Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတံမြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ29ရက်ဗရူးနေမနေ့ဖက်အတံလွင့်အစီအစဉ်တွေကို American ပြည်တော်စုရဲ့မြို့တော် Washington DC ကနေလိုင်းဒိုမီတာ32 40 49ရုပ်နဲ့အတူ VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆမိုးပြီပါခင်ဗျာအခုမနေ့ဖက်အစီအစဉ်တွေကိုအစီအစဉ်မှုဖြစ်ဆောင်ရွက်ပေးမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုကြောင်နဲ့အတူညင်ညာပေးမှာပါမြောက်ကိုရီးယားတဲ့အစီအစဉ်တွေမှာပါဝင်ပတ်သက်မှုနဲ့မြောက်ကိုရီးယားအရာရှိကြီးနှုတ်ကိုအမေရိကန်ကအရေးယူတန်းခတ်လိုက်ပါတယ်။အီဂျစ်မှာအစ္စလာမ်စစ်သွေးကြွ15ဦးကိုကျိုးပိတ်ကွပ်မျက်လိုက်ပါပြီ။အင်္ဂါနေ့ကစတင်တဲ့16ကြိမ်မြောက်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်ကုန်သွယ်ရေးပြပွဲမှာဒေတာရင်းနိုင်ငံတွေကကုမ္ပဏီပေါင်း300လောက်ကပါဝင်ပြသခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆောင်မို့ဝင်
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
အဓိကကတော့ကျွန်တော်တို့ကဒီဒေရင်းသမားနှစ်ဦးကဒီမတရားသဖြင့်ဖမ်းဆီးခံရတယ်ဆိုတော့
ဒါကတော့မြန်မာဒေရင်းသမားနှစ်ဦးဖမ်းဆီးခံထားရတာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကိုတိုင်ကြားလိုက်တဲ့အကြောင်းနိုင်ငံရေးအကြီးအကဲများကူညီစောင့်ချောက်ရေးအသင်းရဲ့အတွင်းမှုဥတည်နိုင်ပြောပြသွားတာဖြစ်ပါတယ်။သတင်းလာတွေတင်ဆက်တဲ့ခါမှာအပြည့်စုံနားဆင်ရပါမယ်။အဲ့ဒါအပြင်ယူကရိန်းနိုင်ငံအရှေ့ဘက်ကစစ်ပွဲတွေအတွင်းမြေမြုပ်မိုင်းတွေကြောင့်ကလေးတွေနှစ်သိန်းကျော်တည်ဆုံရတဲ့ပေါ်ကုလသမဂ္ဂကတတိပေးလိုက်တဲ့အကြောင်းနောက်ပြီးတော့အမေရိကန်နိုင်ငံကိုရွှေ့ပြောင်းချေချနေထိုင်သူတွေအတွက်အထူးကျင်းပပြီးတဲ့ပြပွဲတစ်ခုအကြောင်းစာရာတွေကိုတင်ဆက်ပေးမှာဖြစ်သလိုနှစ်ခုကာလ VO ရဲ့လက်ဆောင်တည်ထရင်တပုတ်နဲ့လည်းဖျော်ဖြေပေးမှာဖြစ်ပါတယ်။ဒါရီမတိုင်ခင်တော့ရင်းဆုံးထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကုကျော်အောင်လင်းတို့ကညင်ညာပေးကြပါလိမ့်မယ်ခင်ဗျာ
။မြောက်ကိုရီးယားရဲ့ပက်ထင်းတန်ဒုံးကျည်အစီအစဉ်တွေမှာပါဝင်ပတ်သက်မှုနဲ့မြောက်ကိုရီးယားအစိုးရအရာရှိကြီးနှုတ်ကိုအမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်လိုက်ပါတယ်။ကင်ဂျုံစစ်နဲ့ရီပြုံချိုးတို့နှုတ်ဟာမြောက်ကိုရီးယားရဲ့တရားမဝင်လက်နက်စီမံကိန်းတွေအတွက်အဓိကဥဆောင်သူတွေဖြစ်ကြောင်းအမေရိကန်ဗန်နိုင်းဌာနကြေညာချက်မှာဖော်ပြထားပါတယ်။ကင်ဂျုံစစ်ဟာလောင်စာအရေးကနေအခဲလောင်စာထုတ်နိုင်အောင်လှုပ်ဆောင်မှုအပါအဝင်မြောက်ကိုရီးယားရဲ့ပက်ထင်းတပ်ဒုံးကျည်ထုတ်လို့ရေးမှာအဓိကဥဆောင်သူတူဖြစ်ပြီးရီပြုံချိုးကတော့မြောက်ကိုရီးယားရဲ့တိုက်ချင်းပစ်ပက်ထင်းတပ်ဒုံးကျည်ထုတ်လို့ရေးမှာအဓိကဥဆောင်သူဖြစ်ကြောင်းဗန်နိုင်းဌာနကပြောပါတယ်။ကိုရီးယားကျွမ်းဆွယ်ဒေတာမှာနျူကလ িয়ার ကင်းမဲ့စီးရင်နဲ့မြောက်ကိုရီးယားကိုအထူးကြံဖြစ်အောင်ဖိအားအကြီးကျယ်ပေးတဲ့အနေနဲ့အခုလိုမြောက်ကိုရီးယားရဲ့ပက်ထင်းတပ်ဒုံးကျည်စီမံကိန်းတွေကိုဥဆောင်သူတွေအပေါ်မှာပြစ်မှတ်ထားဒဏ်ခတ်တာဖြစ်ကြောင်းအမေရိကန်ဗန်နာယီဝန်ကြီးစတီဖန်မနူချင်ကပြောပါတယ်။မြောက်ကိုရီးယားအနေနဲ့တရားမဝင်ငွေမစုဆောင်နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီကနေမြောက်ကိုရီးယားဘက်မှပြင်းထန်တဲ့ဒဏ်ခတ်မှုအသစ်တွေချမှတ်ဖို့တောက်ကြနေမှာပဲတခင်းနဲ့အတီးပြုတ်ခဲ့ပြီးတဲ့နောက်မှာအမေရိကန်ကအခုလိုအရေးယူလိုက်တာပါ။တချိန်တည်းမှာပဲအမေရိကန်ဘက်ကပြင်းပြင်းထန်ထန်ပြောဆိုမှုတွေဟာမြောက်ကိုရီးယားကျွမ်းဆွယ်ဒေတာရင်းတင်းမာမှုတွေကိုတိုးလာစေတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့ဖ်ကအင်ကာနေမှာပဲပြောကြားလိုက်ပါတယ်
။ရုရှားကစီစဉ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုသွတ်တက်မှာမဟုတ်ဘူးလို့ဆီးရီးယားသဘုံအဖွဲ့40ကကြေညာလိုက်ပါတယ်။ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပေါ်မှာအသာစီးရအောင်ရုရှားဘက်ကအကြံနဲ့လုပ်နေတာလို့သဘုံအဖွဲ့တွေကပြောဆိုလိုက်ပြီးတော့လာမယ့်လအတွင်းရုရှားနိုင်ငံဆိုချီမြို့မှာကျင်းပမယ့်ဆွေးနွေးပွဲကိုတက်ဖို့သူတို့ညှင်းပယ်ခဲ့ကြတာပါ။စီးရီးယားသမ္မတဘရှာအဆက်ယာရုကနေဆင်းပေးဖို့ဆိုတဲ့သူတို့ရဲ့တောင်းဆိုချက်ကိုရုရှားကလက်လျှော့စေချင်နေတာဖြစ်ပြီးတော့ရုရှားဟာစီးရီးယားနိုင်ငံမှာစစ်ရေးဆိုင်ရာပြစ်မှုကျူးလွန်မှုတွေလုပ်ခဲ့တဲ့နိုင်ငံဖြစ်တယ်လို့လည်းမနေ့ကထုတ်ပြန်တဲ့စီးရီးယားသဘုံအဖွဲ့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။စီးရီးယားပြည်သူတွေခံစားနေကြတဲ့ဒုက္ခကိုတတ်တာအောင်ရုရှားဘက်ကလုပ်ပေးတာတခုမှမရှိတဲ့အကြောင်းစီးရီးယားပြည်ထနာပြည်လည်ရေးဖြစ်ရှင်းမှုတွေလုပ်အောင်လဲရုရှားစီးရီးယားအစိုးရကိုရုရှားကဖိအားပေးတာတွေလည်းမရှိတဲ့အကြောင်းတဘုံရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဂျာဝင်စစ်ဆက်ပေးမဲ့သူဆိုတာကဘက်မလိုက်ပဲရိုးသားမှုရှိရမှာဖြစ်တယ်ဆိုပေမဲ့ရုရှားဟာလက်ရှိစီးရီးယားအစိုးရရဲ့အားကောင်းဆုံးမဟာမိတ်နိုင်ငံဖြစ်နေတာကြောင့်ရုရှားရဲ့စစ်ဆက်မှုကိုလက်မခံနိုင်ဘူးလို့ဆိုပါတယ်။လာမယ့်လဇန်နဝါရီ29ရက်နေ့မှာညဉ့်ညေးဆွေးနွေးမှုလုပ်ဖို့ဆိုရှီမြို့မှာရုရှားဘက်ကစီစဉ်ထားတာပါ။အဲ့ဒီဆွေးနွေးပွဲကိုစီးရီးယားအစိုးရကတက်မယ်လို့ဆိုပါတယ်ဆီးရီးယားတိုက်ခံတွေကိုထောက်ခံတဲ့တူတကီနိုင်ငံကလည်းအဲ့ဒီဆွေးနွေးပွဲကိုတက်ဖို့စီစဉ်ထားပါတယ်ဒါပေမဲ့ခတ်အုပ်စုတွေကိုတော့မဖိတ်သင့်ဘူးလို့တူတကီဘက်ကပြောထားပါတယ်ဆီးရီးယားကဒီခတ်ပါတီကတော့ငြင်းငြင်းညှိနှိုင်းမှုတွေမှာသူတို့ပါဝင်ခဲ့ရှိတယ်လို့ပြောပါတယ်6နှစ်ကြာဖြစ်ပွားနေတဲ့ဆီးရီးယားပြည်တွင်းစစ်အဆုံးသတ်နိုင်အောင်ကုလသမဂ္ဂဘက်ကဂျာဝင်စစ်ဆက်မှုတွေလုပ်ပေးခဲ့တဲ့အထက်မှာရုရှား၊အီရန်နဲ့တူတကီနိုင်ငံတွေပါဝင်ခဲ့တယ်ဆိုပေမဲ့လည်းတိုးတက်မှုကအနေချင်းပဲရှိခဲ့တာပါ
ီဂျစ်နိုင်ငံဆိုင်းနိုင်ကျွမ်းဆွယ်မှာ2013ခုနှစ်တုန်းကစစ်တပ်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်ရမှာပါဝင်သူအစ္စလာမစ်စစ်သွေးကြွ15ယောက်ကိုအင်ကာနေ့မှာပဲအာဏာပိုင်တွေကကွပ်မျက်လိုက်ပါတယ်။ကိုင်ရိုနိုင်ငံမြောက်ပိုင်းကအကြမ်းတော်နှစ်ခုမှာအင်ကာနေ့ကွပ်မျက်မှုကိုတစ်ချိန်တည်းမှာလှုပ်ဆောင်ခဲ့တာဖြစ်ပြီးဒါဟာအီဂျစ်နိုင်ငံမှာ2015ဂျီဟက်စစ်သွေးကြွ6ယောက်ကိုကွပ်မျက်ခဲ့ခြင်းကစပြီးအများဆုံးအစုလိုက်ပြုံလိုက်ကွပ်မျက်မှုတစ်ခုလည်းဖြစ်ပါတယ်။စစ်သွေးကြွ15ယောက်စလုံးကိုကျိုးပေးကွပ်မျက်ခဲ့တာပါ။ပြီးခဲ့တဲ့လဆိုင်းနိုင်ကဘလီဝုဒ်ကျောင်းတစ်ခုအတိုက်ခိုက်ခံရမှုမှာလူပေါင်း300ကျော်တေဆုံးခဲ့ပြီးတဲ့နောက်မှာအာယက်စစ်သွေးကြွခြေမုံးရေးကိုတိုးမြှင့်လှုပ်ဆောင်ဖို့အတွက်အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီကစစ်တပ်ကိုအမိန့်ပေးခဲ့တာဖြစ်ပါတယ်။ဆိုင်းနိုင်အခြေစိုက်အစ္စလာမ်တပ်တွေဟာဒေသတလွားမှာနှစ်ပေါင်းများစွာလူပေါင်းရာနဲ့ချီတပ်ဖြတ်ခဲ့ကြတာဖြစ်ပြီးအဲ့ဒီထဲမှာရဲတွေစစ်သားတွေနဲ့အရက်သားတွေအများပြားတေဆုံးခဲ့ကြပါတယ်
။ဂျမိုင်းမကောင်ဖြစ်နေတဲ့ပီရူးနိုင်ငံရဲ့သမ္မတဟောင်းအယ်ဘာတိုဖူဂျီမိုရီကပြည်သူတွေအနေနဲ့သူ့ကိုခွင့်လွှတ်ပေးကြဖို့တောင်းပန်လိုက်ပါတယ်။လက်ရှိပြည်သူသမ္မတပက်ဒရိုပါဘလိုကူချင်းစကီကဒီမစ္စတာဖူဂျီမိုရီကိုလွန်ငင်းချမ်းသာခွင့်ပေးတယ်လို့ကြေညာလိုက်ပြီးတော့နှစ်ရက်ကြာမှအခုလိုပြည်သူတွေကသူ့ကိုခွင့်လွှတ်ပေးလိုက်ဖို့ခွင့်လွှတ်ပေးဖို့ဒီတောင်းဆိုချက်ထွက်လာတာပါ။လက်ရှိသမ္မတရဲ့လွန်ငင်းချမ်းသာခွင့်ကလည်းအငင်းပွားစရာဖြစ်နေတာပါ။ဆေးုံပေါ်ကနေပြီးတော့ဒီသမ္မတဟောင်းဖူဂျီမိုရီကပြောဆိုနေတဲ့ဗီဒီယိုကို Facebook စာမျက်နှာကနေတဆင့်တွေ့ရပါတယ်။သူဆိုရအုပ်ချုပ်ခဲ့စဉ်တုန်းကကောင်းမွန်တာတွေတစ်ဖက်မှာရှိတယ်ဆိုပေမဲ့လည်းပြည်သူတွေစိတ်ပြည့်အောင်လဲလုပ်ခဲ့တာတွေရှိတယ်လို့ဆိုတာကိုသူသဘောပေါက်တဲ့အကြောင်းမစ္စတာဖူဂျီမူရီကအဲ့ဒီဗီဒီယိုထဲမှာပြောဆိုထားပါတယ်။အဲဒါကြောင့်ပြည်သူတွေကခွင့်လွှတ်ပေးကြဖို့လဲလဲလဲလဲသူတောင်းဆိုတယ်လို့ဆိုပါတယ်။လူခွေချိုးဖောက်မှုတွေအကျင့်ပြည့်ချဆမှုတွေနဲ့သူအုပ်ချုပ်ခဲ့တဲ့1990ကနေ2000ခုနှစ်တွေအတွင်းတပ်ဖြတ်မှုတွေကြောင့်1025နှစ်ပြည်တံကြခံရတဲ့သမရဟောင်းဖူဂျီမူရီကိုလက်ရှိသမ္မတကူချင်းစကီကတနင်္ဂနွေနေ့တုန်းကပဲကျမကြီးကြောင်းပြခြင်းနဲ့လူချင်းချမ်းသာခွင့်ပေးခဲ့တာပါအဲ့ဒီလိုခွင့်ပြုခဲ့လို့လည်းလက်ရှိသမ္မတကူချင်းစကီကိုကျေးဇူးတင်ပြီးတော့နိုင်ငံအတွင်းပြန်လည်တင်မြဲသူ့ရဲ့ကြိုးပမ်းမှုတွေကိုလည်းထောက်ခံသွားမယ်လို့မစ္စတာဖူဂျီမူရီကဆိုပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့မစ္စတာဖူဂျီမူရီဟာသွေးပောင်ကျမှုအကြီးကျယ်ဖြစ်နေလို့စနေနေ့တုန်းကပဲစေုံတင်ခဲ့ရပါတယ်ကျမကြီးကလူချင်းချမ်းသာခွင့်ရအောင်အခုလိုမျိုးတင်မြဲတက်တက်အကွက်ဆင်ပြီးတော့လုပ်ခဲ့တာဆိုတဲ့ဆွဆွဲပြောဆိုမှုတွေကိုတော့မဟုတ်မှန်တဲ့အကြောင်းသူ့ရဲ့ဆရာဝန်ကညင်ပယ်ပါတယ်
UAV ကတည်းကမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
view american တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တရုတ်မြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးတိုးမြင့်လာစေဖို့အတွက်ရည်ရွယ်ပြီး16ကြိမ်မြောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးပြပွဲကိုတရုတ်နိုင်ငံယူနန်ခရိုင်အရှေ့တောင်ပိုင်းကဒီရှောင်းဒေသမှာအင်္ဂါနေ့ကစတင်ဖွင့်လှစ်လိုက်ပါတယ်ဒီရှောင်းဟာရွှေလီမြို့အရှေ့မြောက်ဘက်မိုင်300နီးပါးအကွာမှာရှိပါတယ်ဒီနယ်စပ်ကုန်သွယ်ရေးပြပွဲကိုမြန်မာထိုင်းနဲ့ဗီယက်နမ်နိုင်ငံတွေကကုမ္ပဏီပေါင်း280လောက်ပါဝင်ခင်းကျင်းပြသခဲ့ပါတယ်။ပြကန်းပေါင်း480ခန်းမှာတရုတ်နိုင်ငံက326ခန်းမြန်မာက54ခန်းနဲ့တခြားနိုင်ငံတွေကဆိုင်ကန်းပေါင်း100လောက်လာရောက်ခင်းကျင်းပြသကြတာပါ။အယောင်ပြကန်းတွေထဲမှာစားတောက်ကုံအဝတ်ထည်အိမ်သုံးပစ္စည်းဆေးဝါးနဲ့လက်ဝတ်ရရနာပြကန်းတွေကိုအဓိကထားပြသပါတယ်။ရှန်တောင်းခရိုင်ဒေဂျိုးဒေသနဲ့မြန်မာကြားနေဆက်ကုန်သွယ်ရေးဟာ2016တုန်းကအမေရိကန်ဒေါ်လာတန်ပေါင်း 9,000 လောက်ရှိခဲ့ပြီးဒါဟာတရုတ်မြန်မာနှစ်နိုင်ငံကုန်သွယ်မှုစုစုပေါင်းရဲ့ 40.5% ရာခိုင်နှုန်းရှိနေတာပါတရုတ်မြန်မာနေဆက်ကုန်သွယ်ရေးအယောင်ပြပွဲတွေကို2000ခုနှစ်ကစတင်ခဲ့တာဖြစ်ပြီးနှစ်နိုင်ငံနေဆက်ဒေတာတွေမှာဒေတာတစ်ဖက်မှာတစ်နှစ်တစ်လှည့်စီခင်းကျင်းပြသခဲ့ကြတာဖြစ်ပါတယ
်ဒီဇင်ဘာ26ရက်နေ့ဟာအိန္ဒိယသမုဒ္ဒရာအတွင်းဆူနာမီရေလိုင်းကြီးတိုက်ခတ်ခဲ့တဲ့73နှစ်ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်2004ခုနှစ်ဒီဇင်ဘာလ26ရက်နေ့မှာဖြစ်ပွားခဲ့တဲ့အဲ့ဒီဆူနာမီရေလိုင်းတန်ကြောင့်မြန်မာ၊ထိုင်း၊အင်ဒိုနီးရှား၊သီရိလင်္ကာနဲ့အိန္ဒိယအပါအဝင်နိုင်ငံပေါင်း6နိုင်ငံကလူပေါင်း 232,600 လောက်သေဆုံးခဲ့ရပါတယ်။အင်္ဂါနေ့ကတော့အဲ့ဒီဆူနာမီနှစ်ပတ်လည်နေ့အဖြစ်အိန္ဒိယနိုင်ငံတောင်ပိုင်းချန်နိုင်းမြို့မှာဆူနာမီကြောင့်သေဆုံးသွားရတဲ့သူတွေအတွက်အောက်မေ့ပွဲအမှတ်တရအခမ်းအနားကျင်းပခဲ့ပါတယ်။ဆူနာမီကြောင့်သေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေဟာဖျောက်နေပြီးတွေထွန်းညင်ပြီးတော့လမ်းပေါ်မှာချီတက်ခဲ့ကြသလိုပင်လယ်အတွင်းနွားနိုတွေသွန်လောက်ပြီးတော့သေဆုံးသူတွေအတွက်ဆုတောင်းမြတ်တာပို့တာခဲ့ကြပါတယ်။2004ခုနှစ်ကအိန္ဒိယသမုဒ္ဒရာအတွင်းပြင်းအား9.15ရှိတဲ့ရေအောက်ငလျင်လှုပ်ခတ်ခဲ့ပြီးတဲ့နောက်58ပေလောက်မြင့်တဲ့ဆူနာမီရေလိုင်းကြီးတွေဒါဇင်နဲ့ကြီးတဲ့တိုင်းပြည်တွေကကာယိုရန်ဒေသတွေကိုဝင်ရောက်တိုက်ခတ်ခဲ့လို့ကမ်းခြေတစ်ချောင်းမှာရှိနေတဲ့လူမှု တိုင်ဝိုင်းတွေလုံးဝပျောက်ကွယ်သွားတဲ့အထိဖြစ်ခဲ့ရတာပါ။အိန္ဒိယနိုင်ငံအနေနဲ့ကတော့ဆူနာမီကြောင့်သေဆုံးသူပေါင်း 16,259 ရှိခဲ့ပြီးတော့နောက်ထပ် 9,000 ကျော်နှိပါလဲအိုမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ဒါစင်းနဲ့ချီတဲ့တိုင်းပြည်တွေကလူပေါင်း 200,000 နှိပါအိုမဲ့အိမ်မဲ့ဖြစ်ခဲ့တာပါ။ဘေးဒုက္ခသင့်သူတွေအတွက်နိုင်ငံတကာအတိုင်းအမကအမေရိကန်ဒေါ်လာ 14 ဘီလီယံလောက်အကူအညီတွေပေးခဲ့ကြပါတယ်။တချို့ဒေသတွေမှာတော့အခုချိန်ထိအဲ့ဒီဆူနာမီငလင်ရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုတွေခံစားနေရတော့မှာပဲ။
ဒေါ်လာတန်ပေါင်း 58 ဘီလီယံတန်ဖိုးရှိတဲ့တရုတ်ပါကစ္စတန်စီးပွားရေးဇင်းချံစီမံကိန်းကိုအာဖဂန်နစ္စတန်အထိတိုးချက်ဖို့လုပ်နေတယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကအင်ကာနေမှာပြောပါတယ်။ဒါဟာတရုတ်ရဲ့အာရှဥရောပနဲ့တခြားနိုင်ငံတွေကိုပါဆက်သွယ်မဲ့ကမ္ဘာလမ်းစီမံကိန်းကြီးရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။1948ပါကစ္စတန်လွတ်လပ်ရေးရခဲ့ခြင်းကစပြီးဆက်ဆံရေးအဆင်မပြေလှတဲ့အိန္ဒိယချင်းအာဖဂန်နစ္စတန်နဲ့ဆွေးနွေးညှိနှိုင်းမှုတွေမှာတရုတ်ကဂျာဝင်ဆောင်ရွက်ပေးဖို့အတွက်ကြိုးစားနေတာပါ။မကြာသေးခင်နှစ်တွေအတွင်းမှာပဲပါကစ္စတန်ဟာတာလီဘန်တပုံတွေကိုပံ့ပိုးပေးနေတယ်လို့အာဖဂန်ဘက်ကနေဆက်ဆွဲမှုတွေကြောင့်နိုင်ငံခြားဆက်ဆံရေးကပိုပြီးတင်းမာခဲ့ပါတယ်။ပါကစ္စတန်ကတော့ဒါကိုငြင်းဆိုပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးကတော့ပါကစ္စတန်ကရောအာဖဂန်နစ္စတန်ကပါနိုင်ငံခြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးအတွက်ဆောင်ရွက်ပြီးဆက်ဆံရေးပြည်လည်အောင်ကြိုးစားမယ်လို့ကတိပေးကြကြောင်းအင်ကာနေမှာပဲပြောပါတယ်။ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးခါဝါဂျာအစစ်ကလည်း CPEC တရုတ်ပါကစ္စတန်စီးပွားရေးဇင်းချံအောင်မြင်စွာအကောင့်ထဲပေါ်ရေးဟာအာဖဂန်အီရန်နဲ့အရှိအာရှအရှိအလေပိုင်းဒေတာတွေအပါဝင်အင်းကြီးချင်းနိုင်ငံတွေနဲ့အလားတူစီမံကိန်းတွေချပြီးပူးပေါင်းဆောင်ရွက်မှုတိုးမြှင့်နိုင်မှုအတွက်ဆန္ဒမူနာကောင်းတစ်ခုပါလို့ပြောပါတယ်။တရုတ်ဟာခေတ်သစ်ပိုလန်မှာကြီးစီမံကိန်းကိုချပြီးအရှိတောင်နဲ့အလဲအာရှဒေတာတွေနဲ့ကုန်းလမ်းမှာရောအရှိလေပိုင်းဒေတာနဲ့ဥရောပကိုပူရေလန်းတယ်ပါကုန်သွယ်မှုတိုးမြှင့်ဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်။
ကနာနွယ်ဘွားအမေရိကန်သူတူဟာအိုလံပစ်စပီဒ်စကိတ်တင်းပြိုင်ပွဲမှာပထမဆုံးအာဖရိကတိုက်သူတူအနေနဲ့ဝင်ရောက်ယှဉ်ပြိုင်ခွင့်ရတော့မှာပါမီတာ500စပီဒ်စကိတ်တင်းခြေစစ်ပွဲမှာနံပါတ်1အမြန်ဆုံးဖြစ်တဲ့မာအမီပင်နီကိုအမေရိကန်အိုလံပစ်အသင်းအတွက်အခုလအတွင်းမှာပဲရွေးချယ်လိုက်တာဖြစ်ပါတယ်အဲဒါကြောင့်အသက်18နှစ်အရွယ်မာအမီပင်နီအနေနဲ့ဖေဖော်ဝါရီလအတွင်းမှာကျင်းပမယ့်ဒီကိုရီးယားနိုင်ငံဆောင်းရာသီအိုလံပစ်မှာအမေရိကန်ပြည်ထောင်စုကိုကိုယ်စားပြုပြီးတော့ဝင်ရောက်ယှဉ်ပြိုင်တော့မှာပါမာမီပင်နီဟာအသက်5နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုမှာရှိနေတဲ့သူ့ရဲ့ဖခင်နဲ့အတူနေထိုင်မှုအပြောင်းအရွှေ့အခြေချလာခဲ့သူဖြစ်ပါတယ်။ဒါဟာအာဖရိကနယ်ပွားလူမဲတအုပ်အနေနဲ့အမေရိကန်ပြည်ထောင်စုကိုကိုးစားပြုပြီးတော့ပထမအဦးဆုံးကြိမ်ဖြစ်ဒီ skate speeding မှာဝင်ရောက်ယှဉ်ပြိုင်ခွင့်ရတာလည်းဖြစ်ပါတယ်။သူ့အနေနဲ့အစောပိုင်းကဒီဒေတာရင်းပြိုင်ပွဲတွေမှာဝင်ရောက်ယှဉ်ပြိုင်ခဲ့ပြီးတော့နောက်ပိုင်းတနိုင်ငံလုံးတိုင်းတာနဲ့ပြုလုပ်တဲ့ချန်ပီယံပွဲမှာဝင်ရောက်ယှဉ်ပြိုင်တဲ့နေရာမှာတတိယခြေစိတ်စုကိုစကူရရှိခဲ့ပါတယ်။
ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကုကျောင်းလင်းတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရိုက်တာသတင်းဌာနမှာအလုပ်လုပ်နေတဲ့မြန်မာသတင်းတောက်နှစ်ယောက်ကိုဖမ်းဆီးတာဟာမတရားဖမ်းဆီးမှုဖြစ်တဲ့အတွက်ကြောင့်မတရားသဖြင့်ဖမ်းဆီးထိန်းသိမ်းခြင်းဆိုင်ရာကုလသမဂ္ဂလုပ်ငန်းအဖွဲ့ကိုတိုင်ကြားလိုက်တယ်လို့နိုင်ငံရေးအကြီးအကဲများကူညီစောင့်ရှောက်ရေးအသင်း AAPP ကပြောလိုက်ပါတယ်။ဒါဟာ AAPP အနေနဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်အတွင်းမှာမတရားဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့ပထမအဦးဆုံးကြိမ်တိုက်တန်းလိုက်တာလည်းဖြစ်ပြီးတော့အ мян ဆုံးပြန်ပြီးတော့လွတ်ပေးဖို့လည်းတောင်းဆိုလိုက်ပါတယ်အဲ့ဒီကြောင့်လည်းပတ်သက်ပြီးတော့ဆက်တွေ့စုံစမ်းထားတဲ့ကိုရန်နိုင်ကအပြည့်စုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံကရိုက်တာသတင်းတောက်နှစ်ယောက်ဖြစ်တဲ့ကိုတအူးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ယောက်ကိုမြန်မာအာဏာပိုင်တွေကဒီဇင်ဘာ12ရက်နေ့ညကဖမ်းဆီးခဲ့တာဖြစ်ပါတယ်မြန်မာအာဏာပိုင်တွေဘက်ကအဲ့လိုဖမ်းဆီးလိုက်တာဟာမတရားဖမ်းဆီးခဲ့တာဖြစ်တယ်လို့ယူဆတဲ့အတွက်ကုလသမဂ္ဂလူ့ခွင့်ရေးလက်အောက်မှာရှိတဲ့မတရားသဖြင့်ဖမ်းဆီးထိန်းသိမ်းခြင်းဆိုင်ရာလုပ်ငန်းအဖွဲ့ UNWGAD ကိုတိုင်ကြားလိုက်တယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့အတွင်းရေးမှူးဦးတိတ်နိုင်က VOA ကိုပြောပါတယ်အ
ဓိကကတော့ကျွန်တော်တို့ကဒီဒေသမှနှစ်ဦးဟာဒီမတရားသဖြင့်ဖမ်းဆီးခံရတယ်ဆိုတဲ့ကျွန်တော်တို့အဲ့လိုယုံကြည်လို့တရားချင်းဖြစ်ပါတယ်ဒီတိရောင်းနေဦးပါဆိုလို့ရှိရင်ဒီဖွဲ့စည်းပုံအခြေခံဥပဒေပုံမှန်348အရာတော်၎င်း ICC ပြာလို့ခေါ်တဲ့နိုင်ငံသားနိုင်ငံရေးအခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်စာချုပ်အပိုက်96ဒါရီကိုလည်းဆုံးရှုံးရတယ်တရင်းမီဒီယာဥပဒေဒီပုံမှန်နှစ်ကဒီအရာဆိုလို့ရှိရင်လည်းဝက်လက်စာတရင်းကောက်ခံခွင့်ကိုသူတို့အနေနဲ့ဆုံးရှုံးလာတယ်လို့ကျွန်တော်အနေနဲ့ဟိုယုံကြည်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့ကသိနေကြတာဖြစ်ပါတယ
်။ကုလသမဂ္ဂလူ့ခွင့်ရေးကောင်စီလက်အောက်မှာရှိတဲ့ UNWGAD အဖွဲ့ဟာသူတို့ကိုတိုင်ကြားလာတဲ့ကမ္ဘာပေါ်ကမတရားဖမ်းဆီးထိန်းသိမ်းမှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုတွေလုပ်နေတာဖြစ်ပါတယ်။မတရားဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးလူတဦးချင်းစီအရတော်၎င်းအစုလိုက်တော်၎င်းတိုင်ကြားနိုင်တယ်လို့ဦးတိတ်နိုင်ကပြောပါတယ်
။ကျွန်တော် မတရားသဖြင့်ဖန်ဆီးခြင်းခံရတယ်လို့ဟိုသူတို့အနေနဲ့ယုံကြည်တယ်ပတ်မှတ်တယ်ဆိုလို့ရှိရင်တော့ဒါကမတရားသဖြင့်အသိခံရတယ်ဆိုပြီးတော့သူတို့ထုတ်ပြန်တယ်ဒီဒီကမှတ်တယ်ဆိုကုလသမဂ္ဂအပါအဝင်ဒီကိစ္စရာဒီဖန်ဆီးရတဲ့အာဏာပိုင်တွေလည်းဒါကမတရားသဖြင့်ဖန်ဆီးထားတာတဲ့အစ်တောဆိုမှမရှိပါနဲ့လို့ပြောဖို့လုံးအပ်တယ်ဆိုပြီးတော့တောင်းဆိုမှုတွေရင်းနှီးဆွေးနွေးမှုတွေကိုဟိုလက်တွေလက်ခံရှိပါတယ်
မြန်မာအနာပိုင်းဒီဘက်ကတော့ရိုက်တာသတင်းတော်နှစ်ဦးဟာထောက်ကျန်နေပြီ yes ခန်းကနေအရေးကြီးလုံခြုံရေးစာရွက်စာတမ်းတွေတရားမဝင်သတင်းယူမှုနဲ့မြန်မာနိုင်ငံအစိုးရရှုတ်ဝတ်ချက်အုပ်ဥပဒေနဲ့ဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်တယ်ဆိုပြီးပြောပါတယ်ဒါပေမဲ့ပြည်သူလူထုကရွေးချယ်တင်မြောက်တဲ့ NLD အစိုးရအနေနဲ့လူထုကိုမျက်နှာမူပြီးဒီလိုမတရားဖမ်းဆီးထိန်းသိမ်းမှုတွေကိုပြန်လည်စီစစ်တင်တယ်လို့ဦးတိန်နိုင်ကတိုက်တွန်းလိုက်ပါတယ
်ဆိုတော့ဒီအစိုးရအနေနဲ့လည်းပြုပြင်ပြောင်းလဲမှုတွေအများကြီးလုပ်နေတာကိုဟိုကျွန်တော်အနေနဲ့တော့တွေ့ရပါတယ်တော့ပေမဲ့လည်းအခုလိုမျိုးမတရားဖမ်းဆီးတဲ့ဆိုတဲ့ကိစ္စမျိုးတွေကတော့အစိုးရအနေနဲ့ပြန်ပြီးတော့စစ်ဆေးတယ်ဒီကိစ္စတွေကိုအရေးယူဆောင်ရွက်တည်တယ်လို့ကျွန်တော်တို့လည်းမြင်ပါတယ်။ဒါကြောင့်မို့လို့လည်းကျွန်တော်တို့ဒီတိုင်ကြားချက်ရာဆိုလို့ရှိရင်ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရလက်ထက်မှာဒါပထမဦးဆုံးအခြေကျွန်တော်တို့ WGAD ကိုကျွန်တော်တိုင်ကြားခဲ့တာဖြစ်ပါတယ်။ဒါကလည်းကျွန်တော်အနေနဲ့ဒီအစိုးရကဒါမျိုးကိစ္စလေးမှာပြည်သူလူထုကိုဒီအကာအကွယ်ပေးဖို့နဲ့ဒီမတရားဖမ်းဆီးတဲ့ကိစ္စမျိုးတွေကိုဟိုတားဆီးဟတ်တားနိုင်ဖို့အတွက်ရည်ရွယ်ပြီးတော့ကျွန်တော်တို့တိုက်ကြရတာဖြစ်ပါတယ
် NLD အစိုးရလက်ထက်ပြီးခဲ့တဲ့2018ခုနှစ်အတွင်းမြန်မာနိုင်ငံရဲ့လူခွင့်ရေးနိုင်ငံရေးအကျဉ်းသားဖမ်းဆီးမှုအခြေအနေတွေပေါ်မှာတော့ဦးတိန်နိုင်ကအခုလိုသုံးသပ်ပါတယ
်ဒီ2018ခုလုံးမှာတော့ဒီနိုင်ငံရေးအကျဉ်းသားလေကတော့ဟိုလှုပ်ပေးလိုက်တာလေးရှိသလိုဟိုပြန်လည်စစ်ဆေးတဲ့ကိစ္စမျိုးလေးလည်းကျွန်တော်တွေ့ရပါတယ်ရေဘူးရသဘောပြောရရင်တော့ဒီအဓိကဒီဟိုဘောသတင်းမီဒီယာသမားတွေကတော့ဒီပုံပြီးတော့ဖန်ဆီးထိသိမှုတွေခံနေရတာကိုတော့ကျွန်တော်တွေ့ရတယ်နောက်တစ်ခါဒီအဓိကမြန်မာနဲ့ပတ်သက်တဲ့ကိစ္စပေါ့ဒီတောင်လူသမားတွေကိစ္စကလည်းအရင်နှစ်တွေကဆိုင်ဟိုဒီနှစ်မှာလဲဆက်ပြီးတော့အရင်နှစ်တွေအတိုင်းပဲဆက်ပြီးတော့ရှိနေတယ်ဆိုတာကိုတော့ကျွန်တော်တို့တည်ပြုထားရှိပါတယ်။ဥပမာဒီအစိုးရလက်ထက်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီမီဒီယာနဲ့ပတ်သက်လို့ကတဲ့မီဒီယာသမား28ဦးကိုဖမ်းဆီးထိသိမ်းခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်
။ American, Britain, Canada နဲ့ဥရောပသမဂ္ဂအပါအဝင်ကုလသမဂ္ဂအတွင်းမှူးချုပ် Antonio Guterres နဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကတော့ Ryder သတင်းတော်နှစ်ဦးကိုအ мян ဆုံးပြန်လည်ပေးဖို့တောင်းဆိုထားပါတယ်။ဒါပေမဲ့ကိုတအူးမောင်နဲ့ကိုကျော်စိုးတို့နှစ်ဦးကိုအခုချိန်ထိမိသားစုကတွေးဆောင်ခွင့်မရသေးသလိုသူတို့ကိုဘယ်မှာဖမ်းဆီးထိန်းသိမ်းထားတယ်ဆိုတာကိုလည်းအခုချိန်ထိမသိရသေးဘဲဖြစ်နေပါတယ်ခင်ဗျာ
။ကိုရနိုင်ပြောပြသွားတာဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းလွှာတွေပဲကိုလှည့်ကြအောင်ပါ။ရုရှားရဲ့ကြိုးတော်နောက်ခံနဲ့လှုပ်ရှားနေတဲ့ယူကရိန်းနိုင်ငံအရှိပချမ်းကတပုန်ဒေတာမှာစစ်ပွဲတွေအတွင်းအုံပြူနေတဲ့မြေမြုံမိုင်းနေတခြားပောက်ကွဲစီတဲ့ပစ္စည်းတွေကြောင့်ကလေးငယ်ပေါင်း2,200လောက်ကိုတီးဆုံးစေတာမျိုးကိုလက်အင်ကထိခိုက်ပျက်စီးနေရမျိုးတွေဖြစ်နေတယ်ဆိုပြီးတော့ကုလသမဂ္ဂကသတိပေးလိုက်ပါတယ်ဒီအကြောင်း VOA သတင်းတောက်လီဇာရှလင်ဂျနီဘာကနေသတင်းပေးပို့ထားတာကိုကိုကျော်အောင်လင်ကပြန်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှိတ်ချမ်းဟာကမ္ဘာပေါ်မှာမြေမြုပ်မိုင်းတွေအများဆုံးရှိနေတဲ့ဒေသတွေထဲကတစ်ခုပါဒေါညက်နဲ့လူဟန့်ဒေသတွေမှာစစ်ဖြစ်နေတာ၄နှစ်ရှိလာနေပြီးတော့ဒီဒေသတွေအတွင်းမှာဖောက်ခွဲပစ္စည်းတွေကလည်းအများအများရှိနေတာကြောင့်အဲ့ဒီဒေသအတွင်းကကလေးငယ်တွေအတွက်အဖက်အနေကိုအကြီးကျယ်ချင်းချောင်းနေတာပါ UNICEF လို့ခေါ်တဲ့ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ရဲ့ခံမှန်းတွက်ချက်မှုတွေအရယူကရိန်းနိုင်ငံအရှိတ်ချမ်းမှာတပတ်ကိုကလေးတဦးသေဆုံးဒါမှမဟုတ်ကိုလက်အင်ကထိခိုက်ပျက်စီးမှုတွေဖြစ်နေတယ်လို့ဆိုပါတယ်ယူကရိန်းစစ်အတက်တွေနဲ့ရုရှားကိုထောက်ခံတဲ့သဘုံတပ်တွေနယ်မြေအပြိုင်ထိန်းချုပ်ထားတဲ့မိုင်300ကျော်ရှိတဲ့နေရာမှာတော့တိုက်ပွဲတွေကအပြင်းထန်ဆုံးဖြစ်နေတာပါအဲ့ဒီဒေသဟာကလေးငယ်တွေအတွက်အသက်အန္တရာယ်ဆုံးရတဲ့ဒေသဖြစ်တယ်လို့လဲUNICEF ဖွဲ့ကသတိပေးနေပါတယ်အထူးသဖြင့်တိတ်ငယ်တဲ့ကလေးတွေသတိထားကြဖို့ပြောနေတာပါပောက်ကွဲစေတဲ့ပစ္စည်းတွေကိုကလေးတွေကကစားစရာလိုထင်ပြီးတော့သွားကင်မိတာမျိုးကနေထိခိုက်ဒဏ်ရာရတာတွေတေဆုံးတာမျိုးတွေဖြစ်နေတာများတယ်လို့ UNICEF ဖွဲ့ကဆိုပါတယ်မိုင်းနဲ့ပောက်ကွဲစေတဲ့ပစ္စည်းတွေကိုသတိထားနိုင်မှုကလေးငယ်တွေကိုအသိပညာပေးနေတဲ့အစီအစဉ်တစ်ခုကအတန်လေးပါ။ပေါက်ကွဲစေတဲ့ပစ္စည်းတွေရဲ့အန္တရာယ်ကိုဘယ်လိုသတိထားရမလဲ။ဘယ်ပစ္စည်းကတော့မပေါက်ကွဲဘဲကျန်နေခဲ့တဲ့ပစ္စည်းလဲ။ဒီအန္တရာယ်တွေကိုဘယ်လိုကာကွယ်ရမလဲဆိုတဲ့အကြောင်းတွေကိုတရုတ်ပြရှင်းလင်းနေတာပါ။ 2015 ခုနှစ်ကနေစပြီးတော့ယူကရိန်းနိုင်ငံအရှိဘက်ခြမ်းမှာအခုလိုတရုတ်ပြရှင်းလင်းမှုတွေပညာပေးမှုတွေနဲ့ဖျော်ဖြေမှုတွေကိုတွက်ဖက်ပြီးတော့ UNICEF အဖွဲ့နဲ့တခြားအဖွဲ့အစည်းတွေကလှုပ်ဆောင်လာနေခဲ့တာအခုဆိုလို့ရှိရင်ကလေးငယ်ပေါင်း9သိန်းကျော်ကိုသူတို့အသိပညာပေးခဲ့ပြီးပါပြီ။ဒီဒေသအတွင်းကပောက်ကွဲစေရတဲ့ပစ္စည်းတွေရဲ့အနေအထားကလေးငယ်တွေတည်းမကဘဲလူနေမှုဘဝမှာအခြေခံကြတဲ့ရေ၊လျှက်စစ်နဲ့တံငွေသုံးဆွဲမှုစတာတွေကိုပါထိခိုက်ပျက်စီးနိုင်တဲ့အကြောင်း UNICEF အဖွဲ့ကသတိပေးပြောဆိုနေပါတယ်။အခုလာစောစောပိုင်းတော့ကပဲဒေါညက်ဒေတာကရေးစစ်တဲ့ဆက်ယုံမှာမပေါက်ကွဲပဲကြံနေတဲ့ဖောက်ခွဲပစ္စည်းတခုကိုရှာဖွေတွေ့ရှိခဲ့ရပါတယ်။အဲ့ဒီရေးစစ်တဲ့ဆက်ယုံကနေပြီးတော့ဒေတာတွင်းကလူဦးရေ3သိန်းခွဲလောက်ကိုတောက်သုံးရေဖြန့်ဖြူးပေးနေတာပါ
။ကုကျော်အောင်လင်ပြပြသွားတာဖြစ်ပါတယ်။တော်ရရှင်များခင်ဗျာအမေရိကန်ပြည်တော်စုမှာအလုတ်ချမ်းအလုတ်တွေလုံနေကြရတဲ့အဆင့်မြင့်ပညာတတ်ရွှေပြောင်းအခြေချနေထိုင်သူတတန်းကျော်ရှိတယ်လို့ခန့်မှန်းရပါတယ်။ကျွမ်းကျင်လုပ်သားတွေအရေးကြီးလိုအပ်လေးရှိတဲ့အမေရိကန်ရဲ့နည်းပညာလုပ်ငန်းတွေအပါအဝင်သူတို့တက်တဲ့အတတ်ပညာတွေနဲ့အလုပ်အကန့်ရရှိဖို့ရှာဖွေတဲ့နေရာမှာအခက်အခဲတွေရှိနေကြတာပါအလုပ်လုပ်ကန်ရှာဖွေနေတဲ့ဒုက္ခတွေလုပ်ငန်းရှင်တွေဖြစ်လာဖို့အတွက်အလားအလာရှိတဲ့ရွှေပြောင်းနေထိုင်သူအသစ်တွေကိုခေါ်ဆောင်ပြတ်တာတဲ့နည်းပညာပြပွဲတစ်ခုကိုဆန်ဖရန်စစ္စကိုမြို့မှာအခုလစောစောပိုင်းကကျင်းပခဲ့ပါတယ်အဲ့ဒီအကြောင်း VOE သတင်းတော့မက်ရှော့ကွင်းသတင်းပေးပို့ထားတာကိုရှာဖောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
Silicon Valley ဟာလုပ်ငန်းပြပွဲတွေကိုအလှည့်ကျပြတာလေးရှိတဲ့နေရာတစ်ခုပါ။ဒါပေမဲ့လည်းအခုပြပွဲကတော့အထူးပြပွဲဖြစ်ပါတယ်။အလုတ်ကန်ရှာဖွေနေကြတဲ့ Eritrea, Iran နဲ့ Russia နိုင်ငံတွေအပါအဝင်တခြားနိုင်ငံတွေကနေရောက်လာကြတဲ့ရွှေ့ပြောင်းလာသူအသစ်တွေနဲ့ဒုက္ခသည်တွေအားလုံးပေါင်းအယောက်90လောက်ပါဝင်တက်ရောက်တဲ့ပွဲဖြစ်ပါတယ်။ခလားထမားနီဟာ Syria နိုင်ငံကနေလာတဲ့ဒုက္ခသည်ဖြစ်ပြီးကွန်ပျူတာသိပ်ပံပွဲရရှိထားသူတူပါ။သူ San Francisco မှာရောက်လာတဲ့ပထမ6လအတွင်းမှာဖနပ်ပြိဘောကရောင်းတဲ့အလုပ်တွေအပါအဝင်အလုပ်အကင်မျိုးစုံကိုလုပ်ကင်ခဲ့ပါတယ်။ဒါအပြင်တနာယီကို10ဒေါ်လာလောက်ပဲရတဲ့ website ပြင်ဆင်ဖန်တီးတိဆောက်တဲ့အလုပ်ကိုလည်းသူလုပ်ခဲ့ပါတယ်။ Syria ဒုက္ခသည်ခလားထမားနင်ကအခုလိုပြောပါတယ
်။ So is born here will get
ကိုလုံနေတဲ့လုပ်ငန်းဤသူဒီမှာမွေးဖွားကြီးပင်းလာတဲ့သူတွေလုပ်တဲ့အခါတနာယီကိုဒေါ်လာ50ရတယ်လို့သိရတော့ကိုရတဲ့လိုအားကအတော်လေးကိုရင်နာစရာကောင်းနေပါတယ်။ဒါပေမဲ့ကျွန်တော်အဖို့တော့အလုပ်ဟာအလုပ်ပါပဲ။
ခလုံးဝင်တောင်းခံသူတူဦးဖြစ်တဲ့ထမနီဟာ Upwardly Global အဖွဲ့အစည်းရဲ့လုပ်ငန်းရှာဖွေနီးအစီအစဉ်ထဲမှာလှစ်လာတင်ယူခဲ့သူပါ Upwardly Global အဖွဲ့ဟာကျွမ်းကျင်ပညာတတ်ရွှေ့ပြောင်းအခြေချနေထိုင်သူတွေနဲ့ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုအတွင်းကျွမ်းကျင်ပညာရှင်အလုပ်တွေရရှိဖို့ဘယ်လိုရှာဖွေရသလဲဆိုတာကိုကူညီတင်ကြားပေးနေတဲ့အဖွဲ့ဖြစ်ပါတယ်အမေရိကန်ပုံစံလုပ်ငန်းဘလို့ချိတ်ဆက်လုပ်ကံရတယ်လဲဆိုတာကိုသူတင်ယူလက်လာခဲ့ပြီးတော့အခုအခါမှာ IT နီးပညာစီမံကိန်းတစ်ခုရဲ့မန်နေဂျာဖြစ်လာနေပါပြီ။ဘွဲ့ရပညာတတ်တူဖြစ်တဲ့ Emmanuel Ima ကတော့အခု Upwardly Global အဖွဲ့မှာအလုပ်လုပ်ကင်နေတာဖြစ်ပြီးအမေရိကန်ထဲမှာအလုပ်ကင်ရှာဖွေတဲ့အခါအသေးအဖွဲကိစ္စအကြောင်းအရာတွေကလည်းအပြောင်းအလဲဖြစ်စေတတ်တယ်လို့ပြောပါတယ်
။ Here in the United States you are respected to look
American မြန်မာစုမှာဆိုရင်လူတူတူတယောက်နဲ့တွေ့လိုက်တာနဲ့သူ့ရဲ့မျက်လုံးကိုတဲ့တဲ့ကြည့်ပြီးလဲဆွဲနှုတ်ဆက်ဖို့လိုပါတယ်။ဒါဟာကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်အဝရှိတယ်ဆိုတာကိုပြသရောက်ပါတယ
်။မကြသေးခင်ကအလုရှာဖွေကြတဲ့ရွှေ့ပြောင်းခြေကြသူတွေအနေနဲ့စကားပြောပုံပြောနည်းအစ်စ်တွေကိုသင်ယူလက်လာဖို့လိုတယ်လို့နိုင်ဂျီးရီးယားလူမျိုးဖြစ်တဲ့အီမန်ကပြောပါတယ
်။ The group, the company, the organization
နောက်တော့အပြင်အသင်းအဖွဲ့ company ဒါမှမဟုတ်အဖွဲ့အစည်းဆိုပြီးတော့သူတို့ရင်ညွှန်းပြောဆိုလေးရှိတတ်ကြပါလေ။ဒါပေမဲ့အမေရိကန်မှာတော့သူတို့နဲ့မတူပါဘူး။ကျွန်တော်ကျမတောင်မဟုတ်ငါကိုယ်တိုင်လုတ်ခဲ့တယ်ဆိုပြီးမိမိကိုယ်ကိုရင်ညွှန်းပြောဆိုကြပါလေ
။ပြပွဲကိုဇနီးတဲ့နဲ့အတူတက်ရောက်လာတဲ့ရုရှားကနေရွှေ့ပြောင်းလာတဲ့ Ivan Vislav ကတော့လွန်ခဲ့တဲ့6လ Silicon Valley မှာသူတို့ရောက်လာခါကြတော့ကနည်းပညာအလုပ်ကိုအလွယ်တကူရှာဖွေနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြောပါရယ
်။ We are professional.
ကျွန်တော်တို့ဟာ ID နီးပညာရဲ့စီးပွားရေးဆိုင်ရာစမ်းစစ်သူတွေကျွမ်းကျင်တဲ့ထုတ်ကုန်မန်နေဂျာတွေဖြစ်တဲ့အတွက်သိတော်တဲ့နီးပညာဆိုင်ရာပညာရှင်တွေရှိတဲ့အရက် ID နီးပညာဗဟိုဌာနတစ်ခုလိုဖြစ်နေတဲ့ San Francisco နဲ့ Silicon Valley ကိုလာခဲ့တာဖြစ်ပါတယ
် Vislav ကတော့ Yale Tax Rabbit ပြီးတော့တခြားကုမ္ပဏီတွေနဲ့အတူလုပ်ငန်းတွေလိုက်ပါဆောင်ရွက်ဖို့အစီအစဉ်ထားသလိုကွန်ပျူတာနီးပညာဆိုင်ရာလုပ်ငန်းပြပွဲတွေနဲ့လုပ်ငန်းချိတ်ဆက်လုပ်ကိုင်မှုတွေလုပ်ဖို့အစီအစဉ်ထားပါတယ်ရှင်
ဒါကတော့အမေရိကန်ပြည်ထောင်စုမှာရောက်ရှိနေထိုင်နေကြတဲ့အဆင့်မြင့်ပညာတတ်ရွှေ့ပြောင်းအခြေချနေထိုင်သူတွေရဲ့လုပ်ငန်းရှင်တွေဖြစ်လာဖို့အတွက်ဤပညာပြပွဲတစ်ခုအကြောင်းကိုမရှားဖောင်ပြောသွားတာဖြစ်ပါတယ်ခင်ဗျာတော်တော်ရှင်များခင်ဗျာအခုဆိုရင်နှစ်တစ်ခုကာလအခါသမယကတစားတဲ့တစားနီးကပ်လို့လာပါပြီအခုလိုအားလာရဲ့ကာလမှာ VOE တော်တော်ရှင်တို့အတွက် VOE အဖွဲ့သားတွေရဲ့တီလက်ဆောင်တပုတ်တင်ဆက်ပေးလိုက်ပါတယ်တီလာဆစ်ရဲ့ Back to December ဆိုတဲ့တချင်လေးကိုနားဆင်ကြပါဦ
း You've been good, busier than ever With small talk, work in the weather Your guard is up and I know why Because the last time you saw me is still burning in the back of your mind You gave me roses and I left them there to die
အတန်ရဲ့ဗိုလ်ထူးနေမင်းတစ်ဖက်အစီအစဉ်တွေကိုဆက်လက်အတန်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့ဓာတ်ရိုက်လေးလံဆွေးနွေးခန်းအစီအစဉ်ကိုပြန်လည်တင်ဆက်ပေးမှာပါ။စောင့်မျှော်နားဆင်ကြပါခင်ဗျာ
။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်6နာရီခွဲရှိပါပြီ VOA American Time မြန်မာပိုင်းအစီအစဉ်ကနေပြီးတော့2019ခုနှစ်မတ်ဒီဇင်ဘာလ29ရက်ဗုဒ္ဓနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုလက်ရှိထုတ်လွှင့်ပေးနေစေလိုင်းဒိုမီတာ32 40 49တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေသလို Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင
်ဒီကဘာကူလာသမဂါလို့ဒီနိုင်ငံတကာအပွဲအစည်းမျိုးနဲ့နောက်ကနောက်လူခွင့်ရေးအထူးကိုလည်းပုံကူမျိုးနဲ့ကျွန်တော်တို့ကမပ
ူတာဒါကတော့တိုက်ရိုက်လီလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပြီးတဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေမှဖော်ပြထားတဲ့မြန်မာနိုင်ငံအကြောင်းတွေကစိတ်ဝင်စားစရာအကြောင်းအရာကိုကောက်နှုတ်တင်ပြတဲ့အစီအစဉ်ပြီးတော့နန်းနခင်အင်္ဂလိပ်စာတင်ကန်းစာပူးခြားချက်စတာတွေကိုထုတ်လွှင့်ပေးပါပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စရာစားစရာကောက်တဲ့မြန်မာနိုင်ငံအကြောင်းကိုမူလအပေါ်မှာပြတ်တင်ပြပေးပါမယ်ကုလသမဂ္ဂရဲ့ဗက်လိုက်မှုကရိုဟင်ဂျာအရေးကိုပိုးပြီးတော့ဆိုးဝါးစေတယ်ဆိုပြီးတရုတ်နိုင်ငံအစိုးရတစ်ပိုင်းသတင်းစာဖြစ်တဲ့ The Global Times မှာဇာဝီရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြကြပါမယ်။တနင်္ဂနွေနေ့တုန်းကကုလသမဂ္ဂမှာသဘောတူညီခဲ့ကြတဲ့မြန်မာနိုင်ငံကရိုဟင်ဂျာအရေးဆုံးဖြတ်ချက်ကိုတရုတ်ရုရှားနဲ့ဒေသတွင်းကနိုင်ငံတချို့ကစန့်ကျင်ခဲ့ကြပါတယ်။ပြီးခဲ့တဲ့ဩဂုတ်လပိုင်းရခိုင်ပြည်နယ်မှာပြုလုပ်ခဲ့တဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးကြောင့်ရိုဟင်ဂျာတွေအမြောက်များဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြပါတယ်။မြန်မာအာဏာပိုင်တွေကတော့အခုလိုလုပ်ရတာဟာရဲစခန်းတွေဝင်ပြီးတော့တိုက်ခိုက်သွားတဲ့စစ်သွေးကြွရိုဟင်ဂျာတွေကိုရည်ရွယ်ပြီးတော့ခြေမုံနဲ့စစ်ဆင်ရေးဖြစ်တယ်လို့ပြောပေမဲ့ကုလသမဂ္ဂကတော့သူတို့ရဲ့လက်ဆွဲစာအုပ်ကြီးရဲ့အတိုင်းဒါဟာလူမျိုးစုလိုက်ရှင်းလင်းဖေရှားမှုတွေပြုလုပ်နေတာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ရိုဟင်ဂျာပြဿနာဟာမြန်မာနိုင်ငံမှာကာလကြာရှည်တွေကဖြစ်ပွားလာခဲ့တဲ့ပြဿနာဖြစ်ပါတယ်အလုံးရှုပ်ထွေးလာတဲ့တမန်ကြောင်တိုင်းရင်းသားရေးဘာသာရေးစတဲ့ကိစ္စတွေနဲ့ပတ်သက်နေတာဖြစ်ပါတယ်အမေရိကန်နိုင်ငံကတော့ထုံးစံအတိုင်းလူခွင့်ရေးအကြောင်းပြောပြီးတော့ဒဏ်ခတ်အရေးယူပိတ်ဆို့မှုတွေချမှတ်သလိုတာဝန်ရှိတဲ့စစ်ဗိုလ်ချုပ်တယောက်ကိုလည်းအမိမဲစည်းရင်တွင်းခဲ့ပါတယ်။ကုလသမဂ္ဂဆုံးဖြတ်ချက်ကလည်းမြန်မာအစိုးရအနေနဲ့အကူအညီပေးသူတွေကိုလက်ခံဝင်ပြုဖို့ဒုက္ခသည်တွေကိုပြန်ခေါ်ပြီးတော့တင်းပြေနိုင်ငံသားအဖြစ်အတိမတ်ပြုရေးစတာတွေကိုတောင်းဆိုထားပါတယ်။တကယ်တော့အခုလိုလုပ်နေကြတာတွေဟာပြဿနာကိုပိုးပြီးတော့ကြံ့ကြံ့အောင်လုပ်သလိုဖြစ်နေတယ်ဆိုပြီးတော့ရေးသားထားပါတယ်။မြန်မာနိုင်ငံတည်ငြိမ်အေးချမ်းမှုနဲ့လက်တွေ့အကျိုးသက်ရောက်မှုကိုဖြစ်စေတဲ့နိုင်ငံရေးရဆွေးနွေးပေါင်းစပ်ညှိနှိုင်းအပြေရှားတာတွေလုပ်ရမှာဖြစ်တယ်လို့ဆိုပါတယ်တရုတ်နိုင်ငံကတော့ဒေတာတွင်းတည်ငြိမ်ရေးအပါအဝင်ပြဿနာကိုအပြေရှားနိုင်မှုအတွက်အချက်၃ချက်ပါတဲ့အဆိုပြုချက်ကိုကန့်လှန့်ထားပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနှစ်နိုင်ငံစလုံးကိုအကူအညီပေးဖို့အထူးသဖြင့်ကုလသမဂ္ဂလိုအဖွဲ့အစည်းကြီးအနေနဲ့ဝင်ရောက်ဆောင်ရွက်တဲ့နေရာမှာအငင်းပွားနေတဲ့ပြည်ပခပြဿနာကိုငြင်းညမ်းစွာသဘောတူဖြေရှင်းနိုင်မှုဖြစ်ပါတယ်တစ်ဖက်ဖက်ကိုဘက်လိုက်ပြီးတော့အခြေအနေတွေရှုပ်ထွေးစေတာမျိုးတဲ့နှစ်ဖက်စလုံးပေါ်မှာဇာတူဖိအားပေးပြီးတော့ဆောင်ရွက်တာမျိုးဖြစ်တင်ပါတယ်။အရေးယူပိတ်ဆို့မှုတွေလူမျိုးစုလိုက်ရှင်းလင်းဖေရှားမှုတွေပြုလုပ်နေပါတယ်ဆိုပြီးတော့ပြောနေတဲ့အနောက်နိုင်ငံတွေရဲ့အယူဆဟာမှန်တယ်လို့ထင်ရပေမဲ့တကယ်တမ်းရိုဟင်ဂျာအရေးကိစ္စကိုဖြေရှင်းနိုင်လိမ့်မယ်မဟုတ်ဘူး။အခုလက်ရှိအနေအထားမှာကုလသမဂ္ဂအနေနဲ့လှုပ်တင်တာကမြန်မာနိုင်ငံအပေါ်အပြစ်ဖို့နေတာမျိုးတဲ့မြန်မာအစိုးရအနေနဲ့ပြဿနာကိုအပြေရှားနိုင်အောင်အကူအညီပေးတင်နေဆိုပြီးတော့ရေးသားထားပါတယ်ခင်ဗျာ။ဗီအိုရဲ့ဗိုလ်ထူးနေ့မနေ့ဖက်အတန်လွင့်စီစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့နားဆင်ရမှာကတော့မနေ့ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာ American Indian အတုံးနှုံးတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကိမ့်နဲ့တင်ပြမယ် Idiom အတုံးက
Dark Horse
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းကDARK dark ကအမဲနေတာမှောင်တာကိုဆိုလိုပြီး HORSE horse ကမြင်းဆိုတော့စကွိုက်လုံးရဲ့ဓာတ်ရိုက်ဒီပဲကတော့အနစ်ရောင်မြင်းပေါ့ဒီ idiom အသုံးကမြင်းပြိုင်ပွဲကနေဆင်းသစ်လာတယ်လို့ဆိုပါတယ်ဒီနေရာမှာ DARK dark ဆိုတဲ့အသုံးကအမဲရောင်ဆိုတာထက်ချိုးဝဲ secret ဆိုတဲ့အဓိပ္ပာယ်နဲ့ပိုပြီးအဆက်တယ်လို့ဆိုရမှာပါတခုခုအကြောင်းကိုမသိလိုက်ရင် left in the dark ဆိုပြီးတော့ idiom သုံးတယ်လို့ပေါ့ဒါကြောင့်မြင်းပွဲမှာ dark horse ဟာမြင်းရောင်အမင်းမဟုတ်ဘဲနဲ့ဒီမြင်းရဲ့အခြေအနေအကြောင်းကိုလူတွေသိမ့်မသိကြတာကိုဆိုလိုတာဖြစ်ပါတယ် ဒီမြင့်ဘလောက်နိုင်ခြေရှိတယ်လဲဒီမြင့်ဟာအပြည့်ဘလောက်ကောင်းတယ်ဆိုတာကိုသူ့မြင့်ပိုင်ရှင်တွေကမပြောကြဘဲနဲ့မြင့်လောက်တဲ့လူတွေကမြင့်ပြိုင်ပွဲကြမှာပဲအံ့အားသင့်စီတာကိုဆိုလိုတာဖြစ်ပါတယ်အဲ့ဒီလူမျိုးမြင့်ကို Dark Horse လို့ရည်ညွှန်းပြောလို့ရှိတာဖြစ်ပါတယ်တနည်းဆိုတော့နာမည်မရှိတဲ့မြင့်နာမည်မရသေးတဲ့မြင့်လူမသိသူမသိမြင့်မျိုးကိုဆိုလိုတာဖြစ်ပါတယ်အလားတူပဲနေ့စဉ်ပွားမှာလဲ Dark Horse ကို EDM အဖြစ်ရည်ညွှန်းသုံးရမှာအထူးသဖြင့်နိုင်ငံရေးလောကမှာရွေးကောက်ပွဲဝင်ရှင်ပြိုင်မယ်ဆိုရင်လေလူမသိသူမသိနာမည်သိမရသေးပေမဲ့လို့လေအဲ့ဒီပိုကိုဟာအရေးအသွေးရှိတဲ့အလားအလာကောင်းတဲ့လူကိုဆလိုတာဖြစ်ပါတယ်ဒီနေ့အဖြစ်တော့သူများကိုဖြတ်တင်နိုင်တဲ့ပုံကူမျိုးလို့ပေါ့ဒီအသုံးနဲ့ပတ်သက်လို့ George ဝေးပေးတဲ့ဥမာကိုနားအစင်ကြည့်ကြရအောင
် Mr. Jones is a dark horse in the elections. Nobody knows much about him.But after listening to his speech, most voters say they support him.
Mr. Jones ha yue kao bwe win ya ma lu tei ma ti be me lo le tin lan shi de lu bya tu chang be du ga ma tei ma ti ja be me lo le tu pyo de me ko na thong pi ma ro me san da shi a mya su ga tu ko thauk khan me lo pyo ke ja de lo thei be ya ba de u ma ko naw ta khaw na sin chi ja ya aw.
Mr. Jones is a dark horse in the elections. Nobody knows much about him. But after listening to his speech, most voters say they support him.
လူသူသိမသိပေမဲ့လို့လေအလားအလာကောင်းတဲ့ပုံကူမျိုးဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Dark horse.
လို့ရည်ညွှန်းပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒါကတော့ EDM 3အင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့မနေ့ညပိုင်းမှာဆွေးနွေးခဲ့ကြတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လဲပြီးတော့တင်ဆက်ပေးလိုက်ပါတယ်နားဆင်ကြပါခင်ဗျာ
မြန်မာကခရီးအင်္ဂါနေ့ညပိုင်းဓာတ်လီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနဲ့ကမ္ဘာ2018ဆိုတာဖြစ်ပါတယ်ဆိုတော့ကတော့2018ခုနှစ်အတွင်းမြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံမှုကိုကျွန်တော်နှစ်ချုပ်သုံးသပ်ပြီးပါပါအဓိကပါဝင်ဆွေးနွေးပြီးဖို့ကျွန်တော်ပင်နယ်အားဖြင့်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့လူပောင်သစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်ဦးအောင်မိုးစောပါနောက်တူကတော့မြန်မာ Journalism Institute မြန်မာသတင်းသိပ္ပံကဦးစိတ်ဝင်ဖြစ်ပါတယ်သူတို့နှစ်ဦးစလုံးလီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျကျွန်တော်အရင်ဆုံးဦးအောင်မိုးစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုအောင်မိုးစောကြားရမယ်ထင်ပါတယ်
ဟုတ်ကဲ့ပါပါ
ဗျာ။ဥပမာဆိုခုနကကျွန်တော်ပြောသွားလို့မြန်မာနဲ့ကမ္ဘာဆက်ဆံရေး2018ခုနှစ်အတွင်းကျွန်တော်တို့ခြုံပြီးတော့ပြောမယ်ဆိုရင်တော့အိန္ဒိယနိုင်ငံရဲ့ဆက်ဆံရေးရှိမယ်ခုနကနောက်အမေရိကန်အပါအဝင်နောက်နိုင်ငံတွေရဲ့ဆက်ဆံရေးရှိမယ်ကုလသမဂ္ဂအပါအဝင်ဆက်ဆံရေးရှိမယ်ထူးခြားချက်တွေတော်များလည်းကျွန်တော်သတိထားမိပါတယ်အဲ့တော့ကော်မူဆိုနည်းနည်းချုပ်ပြီးတော့ပထမဆုံးအရင်ဆုံးပြောမယ်ဆိုလို့ရှိရင်ဒီနှစ်နိုင်ငံတကာဗမာရဲ့နိုင်ငံတကာ image ပေါ့အဲ့ဒါနဲ့ပတ်သက်လို့လေးနည်းနည်းလေးဆွေးနွေးပြပါလား
နိုင်ငံကလည်းပတ်သက်လို့ကျွန်တော်ရဲ့ဆက်ဆံရေးရတကယ်တော့အနုလက္ခဏာပြရဲလို့ကျွန်တော်အဲ့လိုပြောချင်ပါတယ်အထူးသဖြင့်ကမ္ဘာကူလသမဂ္ဂနဲ့ဆက်ဆံရေးပေါ့နော်ကမ္ဘာကူလသမဂ္ဂနဲ့ဆက်ဆံရေးဆိုတာကဟိုတစ်ကမ္ဘာလုံးနဲ့ဆက်ဆံရေးလို့အဲ့ဒီလိုရေကြီးရပြောလို့ရတယ်နည်းနည်းလေးဟိုခွဲစိတ်နည်းနည်းလေးထပ်ပြီးတော့ခွဲစိတ်ကြည့်မယ်ဆိုရင်တော့အထူးသဖြင့်ဥရောပမှာဆိုလို့ရှိရင်ဥရောပနိုင်ငံတွေနဲ့ဆိုရင်ကျွန်တော်တို့နိုင်ငံတွေရဲ့ကျွန်တော်နိုင်ငံအပေါ်အမြင်ကဟိုအစိုးရတွေရဲ့အမြင်ကောအခုတပြင်းတော့ဥရောပပြည်သူတွေရဲ့အမြင်ရောကကျွန်တော်ပုံမှာပို့ပြီးတော့အနုဒသနာပြရတယ်။ဆိုတော့အမေရိကန်ပြည်ထောင်စုနဲ့လည်းတို့နည်းတူတူပဲလို့ပြောချင်တယ်။သို့တော်လည်းဥရောပလောက်စိုးလိမ့်မယ်လို့ကျွန်တော်မထင်ဘူး။ဟောအိနီးပြည်ချင်းနိုင်ငံတွေနဲ့ပတ်သက်ရင်တော့ကျွန်တော်ရှေ့တောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးကတော့ပုံမှန်ပဲလို့ပြောလို့ရတယ်။သို့တော်လည်းပဲကျွန်တော်တို့ဒီအရင်နှစ်တွေရဲ့စာလို့ရှိရင်ပေါ့ဗျာ။ဥပမာကျွန်တော်တို့ဒီတောင်ဆန်းစုကြည်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရပြီးတဲ့ကာလဆိုလို့ရှိရင်ဒီရှေ့တောင်အာရှနိုင်ငံတွေကဟိုကျွန်တော်တို့နိုင်ငံကိုဒီကောင်းဆောင်အဖြစ်တောင်းတင်မယ်ဆိုတဲ့သဘောထားမျိုး approach မျိုးပြောဆံဆိုတာမျိုးတွေတော်တော်လေးလှိုင်ခဲ့ရပေါ့နော်အဲ့လိုအခြေအနေရနေပြီးတော့နည်းနည်းအခုအနေထားကိုတာမန်အခြေအနေကိုပြန်ရောက်သွားတယ်လို့ပြောလို့ရမယ်ဥပမာမလေးရှားနဲ့ဆိုကျွန်တော်ဆက်ဆံရေးတိတ်ကောင်းလာတယ်လို့ပြောလို့မရဘူးပေါ့နော်သူထိုင်းနဲ့ကတော့ပုံမှန်ပဲလို့ဟိုပြောလို့ရကောင်းရမယ်တရုတ်လိုနိုင်ငံမျိုးကျွန်တော်ကြည့်မယ်ဆိုရင်တော့ကျွန်တော်နဲ့ပို့ပြီးတော့နှိစက်လာတယ်ကျွန်တော်နိုင်ငံအနေနဲ့လည်းတရုတ်ကိုပို့ပြီးတော့ အားထားလို့ရလာတဲ့အနေအထားဖြစ်လာတယ်ပေါ့နော်ဒီအနောက်နိုင်ငံတွေထူးဆန်းဥရောပတို့အမေရိကန်နဲ့ဆက်ဆံရေးမှာကျွန်တော်တို့တင်းမာလာတယ်ကမ္ဘာကူလသမဂ္ဂအနေနဲ့ပြောမစင်ကျွန်တော်တို့ရဲ့ image ကတော်တော်လေးအနှုတ်လက္ခဏာပြသွားတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျကုနာကကိုအောင်မိုးစောပြောသွားလို့ပဲအထူးဖြစ်ကျွန်တော်တို့သတိထားမိတာလဲရခိုင်ကိစ္စနဲ့ပတ်သက်လို့တော်လေးတင်းတင်းမာဖြစ်ခဲ့တယ်ပေါ့နော်ဒီအပေါ်မှာမြန်မာဘက်ကတကယ်ပြောရင်ရှီတန်းနိုင်ငံတကာနဲ့ပတ်သက်လို့ရှီတန်းတိုက်စစ်မှုတွေလို့ပြောရမှာပါအဓိကနိုင်ငံရေးဝန်ကြီးဌာနဆိုရင်ဒေါက်တာဆန်းစုကြည်ကိုရိုင်ဒီဝင်ကြီးလောက်ပြီးတော့ကင်တွယ်နေတာပါအဲ့တော့မြန်မာဘက်ကဒီနိုင်ငံတကာအပေါ်မှာကင်တွယ်ဆက်ဆံမှုနဲ့ပတ်သက်လို့ရောဘယ်လိုယူဆပါလဲ
ကျွန်တော်ဟိုတုံ့တန်မှုရကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ဒီကမ္ဘာကူလသမဂ္ဂလို့ဒီနိုင်ငံတကာအဖွဲ့အစည်းမျိုးနဲ့နောက်ခုနဘလူးခွင့်ရေးအထူးကိုယ်စားလှယ်ပုဂ္ဂိုလ်မျိုးနဲ့ကျွန်တော်တို့ကမပူးပေါင်းမဆောင်ရွက်နိုင်ဘူးလို့ညင်းဆိုတဲ့ကိစ္စကကျွန်တော်အတွက်ကတော့တိတ်ပြီးတော့ပုံဝင်မကြလှဘူးလို့ကျွန်တော်အဲ့လိုပြောချင်ပါတယ်ဒီကဘာကူလာကတော့ဖွဲ့စည်းရုံးနဲ့ပြေးချာချာပူးပေါင်းဆောင်ဖို့လိုတယ်။နောက်လူခွင့်ရေးအေဒီအထူးကိုယ်စားလို့ပုံကူမျိုးနဲ့ပြေးချာပူးပေါင်းဆောင်ဖို့လိုတယ်ဆိုတာကတော့ကျွန်တော်အမြင်ဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျာ။ကောင်းမှုဆိုလေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာ။ကျွန်တော်နောက်ထပ်ပြန်နိုင်ဆွေးနွေးမယ်ဥစိန်ဝင်ဖိတ်ခေါ်ကြပါမယ်။ကုစိန်ဝင်ကြားရမယ်ထင်ပါတယ်။ကုသင်္ကကကောင်းမှုဆိုကတော့ဒီနိုင်ငံတကာနဲ့ဆက်ဆံရေးပိုင်းမှာအနှုတ်သဘောဆောင်တယ်လို့သူမြင်ပါတယ်။အဲကျွန်တော်ကနောက်တစ်ခုမေးချင်တာဆက်ဆံရေးပိုင်းမှာအစိုးရလည်းမကပါဘူး။တခြားနိုင်ငံတကာပြည်သူတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆက်ဆံရေးဆိုတာလည်းရှိပါတယ်။အဲ့တော့ဒါဒီအစိပ်ပိုင်းနေနဲ့ပတ်သက်လို့မြန်မာနဲ့ပတ်သက်ပြီးတော့သူတို့ရဲ့ image ပေါ့သူရဲ့ impression ဘယ်လိုရှိနေတယ်လို့ယူဆပါလဲခင်ဗျ။မှန
်ပါပါเนาะဒီနောက်တိုင်းနိုင်ငံတွေမှာမြန်မာနဲ့ပတ်သက်လို့ရှိရင်တာမန်လူတွေကြားထဲမှာမြန်မာကပုံရိပ်ဆိုးဖြစ်သွားတယ်။အဲသူဒီလိုဒါကိစ္စဖြစ်လာတဲ့ကကြတော့ဒုက္ခတွေဒီကိုဟိုလူမဆန်နဲ့အပြုအမူလုပ်တယ်ဆိုတဲ့ဟာမျိုးအဲ့ဒီပုံရိပ်ဆိုးကဖြစ်သွားတယ်။သူတို့ကတည်းကအင်းဒီပေါ်မှာပဲသုံးကြည့်နေရတာဆိုတော့ဒီတည်းနေရတည်းအဆိုးတွေကြီးတယ်။အဲမြန်မာနိုင်ငံရဲ့နိုင်ငံရေးအနေအထားကိုဒီတို့ကထဲထဲဝင်ဝင်သိနိုင်တာမဟုတ်ဘူးလေ။အဲ့ဒီခါကျတော့မြန်မာဟိုတဲ့ဟာကဆိုးတယ်ဆိုတဲ့အမျိုးကိုပေါ်သွားစေတာတော့အမှန်ပဲ။
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းခုနကကောင်မှုဆိုမေးတဲ့မိကွန်းလို့ကျွန်တော်ပြန်မိချင်ပါတယ်မြန်မာဘက်ကတုံ့ပြန်မှုပေါ့ဟိုသတင်းပြန်ကြားဒီလိုဖြစ်နေတဲ့အခြေအနေပေါ်မှာမြန်မာဘက်ကအစိုးရအာဏာပိုင်နဲ့မြေပြောနေတာဒါတွေကလှုပ်ကြံပြီးတော့ဖန်တီးထားတာနောက်တစ်ခါချက်ကားပြောတယ်လို့အများသတင်းပြန်ကြားမှုတွေလည်းထုတ်နေပါတယ်အဲ့တော့သတင်းပြန်ကြားရေးဘိုင်းအဖြစ်စီနိုင်ငံကြားရေးဘိုင်းကဖြစ်စီဒီပေါ်မှာကြိုက်တွယ်တုံ့ပြန်တာနဲ့ပတ်သက်လို့ဘယ်လိုယူဆပါလဲ
ကျွန်တော်တို့ပြဿနာကဘာလဲဆိုတော့အာဏာကဆက်ပြားအာဏာနိုင်ငံရေး policy ကိုနိုင်ငံဝန်ကြီးဌာနတော့ရပ်ပတ်ဆိုရကတိုင်ဟိုအစည်းဝတိုင်းသူကန်ကြီးမျိုးကန်လို့ရတာပေါ့အများကသူကတပ်ဖက်ကိုပြင်နေပြီးတော့ကြည့်နေရတဲ့အနေဒါရှိတဲ့အဲ့ဒီခါကျတော့ဒီလိုမျိုးဟာတွေမှာတုံ့ပြန်တဲ့ဟာတွေကတော့ဖြစ်နေမကြဘူးနောက်ပြီးတော့မြန်မာပြည်ရဲ့ပြဿနာကရပ်ပတ်ပြီးဖြစ်တဲ့ပြည်ဖြစ်လူပုဂ္ဂိုလ်ပေါ်မှာပဲအခြေပြုထားတာအဲ့တော့သူတို့တွေရဲ့ဆုံးဖြတ်ချက်တွေကforeign policy မှာလည်းနိုင်ငံရေးဘူရာမှာလည်းတွားပြီးတော့ရက်ခတ်မှုတွေရှိတာအဲ့တော့သူတို့တူချင်းကစွမ်းဆောင်ရည်ကောင်းရင်ကောင်းတယ်လို့မကောင်းရင်မကောင်းတယ်လို့အဲ့ဒါမျိုးတွေဖြစ်တယ် institutionalization and machine institutionalization မကောင်းဘူးเนาะအဲ့ဒီအဲ့လိုမျိုးဖြစ်တယ်အဲ့တော့ communication မှာလည်းဒီတိုင်းပဲ communication ကလည်းတိကျမလုပ်ထားဘူးဟိုကြုံကြုံတူတူပဲတွားတဲ့အနေထားအဲ့တော့အဲ့ဒီ communication ကိုကိုင်နဲ့တယောက်ကညံ့ညံ့ဘလို့ဖြစ်သွားတာစသည်မရှိဘူးအဲ့ဒါကိုတိကျလေးကျင့်ပြီးတာဒါဟုလည်းယုံကြည်မှုမရှိဘူးကျွန်တော်တို့ကအလွယ်လန်းလိုက်လို့ရှိတာကပြဿနာတစ်ခုဖြစ်လို့ရှိရင် isolate လုပ်လိုက်တဲ့ဟာကိုကျွန်တော်တို့ကကျင့်သားရနေတာအဲ့ဒီအတိုင်းနဲ့ဆက်ပြီးတော့ကျင့်သုံးနေကြတော့ကျွန်တော်တို့ image ကနှုတ်ပတ်မှာတော့သွားနေတာ
ဟုတ်ကဲ့ခင်ဗျပင်တိုင်းဆွေးနွေးတဲ့သူနှစ်ဦးကတော့မြန်မာနိုင်ငံနဲ့နိုင်ငံတကာဆက်ဆံရေးနှုတ်ဖက်သွားနေဆိုပြီးသုံးသပ်ကြပါတယ်ကျွန်တော်တို့ရှင်တွေရဲ့အမြင်ကိုလည်းတင်ပြခြင်းပါတယ်အရင်ဆုံးကျွန်တော်တို့ဒီကိုမောင်တက်တနာဆိုပြီးတော့ပေးထားတဲ့ပီဇာတစ်စုံရှိပါတယ်အဲ့ဒါလေးကိုတော့မန်နန်းအောင်ကြီးဖတ်ပြပါအောင်ဗျ
ဟုတ်ကဲ့ပါရှင်အစိုးရတည်တက်လာပြီးတော့တနေ့အတွင်းဗာတီကန်နဲ့တန်တမန်ဆက်သွယ်ရေးလုပ်နိုင်ရုံမကနိုင်ငံတကာဆက်ဆံရေးတွေကိုလည်းချောမွေ့နေအောင်စွမ်းဆောင်နိုင်ခဲ့လို့စစ်ကောင်းဆောင်တွေအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုကနေအများအပြားဖယ်ရှားနိုင်ခဲ့တဲ့အပြင်စစ်ကောင်းဆောင်တွေနဲ့အပြန်အလှန်ပူးပေါင်းဆောင်ရွက်ရေးတွေကိုလည်းပြန်လည်စတင်နိုင်ခဲ့ပါတယ်။ထို့အပြင်လူအခွင့်အရေးမှတ်တမ်းအခြေအနေတွေတိုးတက်ကောင်းမွန်လာပြီးပြည်ပရင်းနှီးမြှုပ်နှံမှုတွေလှိမ့်ဝင်လာဖို့ပြင်ဆင်လာတာပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ချောမွေ့ဖို့လူအားငွေအားနှီးပညာအားတွေနဲ့ကူညီပံ့ပိုးပေးဖို့ကမ်းလှမ်းမှုတွေရှိခဲ့ပါတယ်။ထို့အပြင်ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာရေးအတွက်လွှတ်တော်ကိုစလဲရရဲ့စွမ်းရည်မြင့်တင်မှုပညာပေးရေးလုပ်ငန်းတွေကိုလည်းအချိန်တိုအတွင်းရယူနိုင်ခဲ့ကြတဲ့အတွက်နိုင်ငံတကာဆက်ဆံရေးချောမွေ့တယ်လို့ယူဆနိုင်ပါတယ်။အစိုးရတည်လက်ထက်မတိုင်ခင်ဖြစ်ပွားခဲ့တဲ့ရခိုင်မြောက်ပိုင်းပင်ကလေးအရေးကိုလည်းအထိုက်အလျောက်တည်ငြိမ်အောင်ထိန်းထားနိုင်ခဲ့ပါတယ်။သို့တော်လည်း ARSA အကြံဖက်သမားတွေရဲစခန်းတွေကိုအကြံဖက်တိုက်ခိုက်ခဲ့လို့စစ်တပ်ကနယ်မြေရှင်းလင်းရေးကတဆင့်ဖြစ်ပေါ်လာတဲ့ဒုက္ခသည်ပြဿနာတွေကြောင့်နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုတွေခံနေရပါတယ်။ ို့တော်လည်းအစိုးရရဲ့လိမ်မာပါနေတဲ့နိုင်ငံတကာဆက်ဆံရေးနဲ့အစိုးရရဲ့ပကတိရင်ဆိုင်တွေ့ကြုံနေရတဲ့အခက်အခဲတွေကိုထင်ထင်ရှားရှားပုံဖော်ပြနိုင်တာကြောင့်နိုင်ငံတကာ PR ဟာအစိုးရထက်စစ်ကောင်းဆောင်တဲ့အပေါ်ကြောက်ရောက်လာနေပါတယ်တဲ့။ဒါပေမဲ့အစိုးရရဲ့ကျွမ်းကျင်ပိုင်နိုင်တဲ့နိုင်ငံတကာဆက်ဆံရေးနည်းပြဟာတွေကြောင့်ပိတ်ဆို့အရေးယူမှုတွေအားလုံးကိုဖယ်ရှားနိုင်လိမ့်မယ်လို့ယုံကြည်တယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျ။မောင်တက်တနာရဲ့အမြင်ကတော့ဒီပြဿနာကြီးတော့ရှိတယ်။အစိုးရအနေနဲ့ကင်တွက်နိုင်မယ်လို့ထင်တယ်လို့ပြောပါတယ်ခင်ဗျာ။ကျွန်တော်နောက်ထပ်တူဖိတ်ခေါ်ကြပါလေ။ကုညင်းချန်ဖင်လန်နဲ့ငါပါကုညင်းချန်ဆွေးနွေးလို့ရပါလေ။ဥအောင်မှုသောရှိပါလေ။ဥစည်းဝင်ရှိပါလေခင်ဗျာ
။ကျွန်တော်တို့နိုင်ငံကအချက်နဲ့ချက်ပြောချင်တယ်နိုင်ငံသားရေးဝန်ကြီးဌာနနဲ့ပြည်သားရေးဝန်ကြီးဌာန။ဒီဟာကလည်းပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကတော့နားလည်တာပေါ့ဗျာ။2008ခြေကံဥပဒေကြောင်းလို့ကာလုံကိစ္စကြောင်းလို့ဒေါ်အောင်ဆန်းစုကြည်ကနိုင်ငံသားရေးဝန်ကြီးဌာနကိုယူထားရတယ်ပေါ့။ဒါပေမဲ့နိုင်ငံတကာရဲ့ကျင့်သုံးစီမံစည်းကမ်းပေါ့ပရိုတိုကောလို့ပြောရင်အစဉ်တတ်မှတ်ချက်တွေကြတော့ပြဿနာတက်လာတယ်။ဥပမာဥရောပကိုကြည့်လာမယ်။ဒီဖက်တိုလီဒါပေါ့ဥပမာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့လာတာလားနိုင်ငံသားရေးဝန်ကြီးနဲ့လာတာလားကျွန်တော်တို့ရှိမှာပြဿနာတွေတက်နေတယ်ပြဿနာတက်တယ်ဆိုတာဥပမာသူတို့ကနားလည်ပြီးတဲ့အထောက်ပါတီတွေပါတီကနေပြီးတော့ဒီမင်းမကြီးကဘာပဲအစဉ်တန်းနဲ့လာတာလဲဆိုတဲ့ဟာတွေမိခုနဲ့မိတဲ့အခါကျတော့ဥရောပမှာအဲ့ဒါမျိုးတွေအစအကုန်ပြဿနာတက်တယ်နောက်တစ်ချက်ကအဲ့ဟိုနိုင်ငံတကာလူကြီးတွေပြောထားသလိုပေါ့ဟိုပဲဟိုယာတုတွေအများကြီးယူတိုင်းကောင်းတဲ့ဟာမဟုတ်ဘူးနိုင်နေမှမလားဆိုတဲ့ကိစ္စတွေပေါ့အဲ့ဒီအခါကျတော့ပြောလို့ရှိရင်ကျွန်တော်တို့ပုံမှန်ဒီမှာနိုင်ငံသားရေးဝန်ကြီးဌာနအလုပ်လက်မလုပ်ဘူးပုံမှန်လေးပြောအလုပ်လုပ်တော့မှအလုပ်မဖြစ်ဘူးပြောလို့ရှိရင်နိုင်ငံသားရေးဝန်ကြီးဌာနပေတဲ့ဝန်ကြီးဌာနလို့ပြောလို့ရတယ်ဒါတစ်ချက်နောက်တစ်ချက်ကပြန်ကြားရေးဝန်ကြီးဌာနပြန်ကြားရေးဝန်ကြီးဌာနဆိုဥမာအခုရခိုင်ရေးခင်းမဲ့ဖြစ်ဖြစ်နိုင်ငံတကာရေးခင်းမဲ့ဖြစ်ဖြစ်ဘလို့ရေးခင်းနေပုံမှန်ပြည်ရဲ့မှာဖြစ်ဖြစ်မေးလို့ရှိရင်ဖြေရမယ်ဒါမှဖြေကြတာတခုမှမရှိဘူးသတင်းစာရှင်းလင်းပွဲတွေလုပ်တာမဟုတ်မရှိဘူးတမရာရုံးကထုတ်တယ်တို့နိုင်ငံတော်အတိုင်းပင်ခံရုံးကထုတ်တယ်တို့ဒါမျိုးတွေကြီးပဲရှောက်ပြောနေတဲ့အခါကျတော့ပြန်ကြားရေးဝန်ကြီးဌာနကလည်းဖေးနေတယ်ပြောလို့ရှိရင်ကျွန်တော်နိုင်ငံမှာနိုင်ငံသားရေးဝန်ကြီးဌာနလည်းဖေးနေတယ်ပြန်ကြားရေးဝန်ကြီးဌာနလည်းဖေးနေတယ်အဲ့ဒီအတွက်ကျွန်တော်တို့နိုင်ငံကမြန်မာနဲ့ကမ္ဘာအရေးမှာပြောမယ်ဆိုလို့ရှိရင်ဒီတစ်နှစ်တာကာလမှာပြောရင်ကျွန်တော်တို့ဖေးနေတဲ့ဝန်ကြီးဌာနနှစ်ခုနဲ့ဗမာပြည်ကစခန်းသွားနေရတယ်လို့ပဲပြောရမယ
်ဒါနဲ့ပတ်သက်လို့ဥအောင်မှုဆိုအရင်ဆုံးတုံ့ပြန်ဆွေးနွေးပေးပါလားခင်ဗျာ
ကျွန်တော်တင်တယ်ကျွန်တော်နားလည်မှုပေါ့နော်ကျွန်တော်နားလည်မှုရပြောမယ်ဆိုရင်တော့ကျွန်တော်လွန်ခဲ့တဲ့အနှစ်20 30တောက်လျှောက်လုံးလည်းပဲဒီတောင်ဆန်းစုကြည်ကကျွန်တော်တပုတ်ရှိလှူရှားမှုရဲ့ကောင်းဆောင်မြန်မာပြည်သူရဲ့ကောင်းဆောင်အဖြစ်ဒါတကဘာလုံးကလက်ခံခဲ့တယ်မြန်မာပြည်သူကိုနိုင်တယ်လက်ခံခဲ့တယ်ပြီးခဲ့တဲ့ရေကောက်ပွဲမှာလည်းပဲသူ့ကိုတကယ်တမ်းကျတော့သူ့အပေါ်မှာမှုတည်ပြီးတော့ဟိုပြည်သူတရားလုံးကမြို့သားတပုတ်ရှိအဖွဲ့ချုပ်ကိုအမေဝိုင်းပြီးတော့ပုံအောင်ပြောမယ်ပြခဲ့တယ်ဆိုလို့ရှိရင်တော့မှားလိမ့်မယ်လို့မထင်ဘူးသို့တော်လည်းပဲကျွန်တော်လက်ရှိရှိနေတဲ့ဖွဲ့စည်းချုပ်ပုံအခြေခံဥပဒေအရသူကတမရလုပ်လို့မရဘူးကျွန်တော်တိုင်းပြည်ဒီတမရကကျွန်တော်နိုင်ငံရဲ့အကြီးအကဲတပြိုင်တည်းထက်မှအုပ်ချုပ်ရေးအာဏာတူလက်ထဲမှာဖြစ်တဲ့ပေါ့နော်ဒါပေမဲ့လက်တွေ့ကျွန်တော်တိုင်းပြည်ကျွန်တော်တိုင်းပြည်ကိုတကယ်တမ်းဟိုတကယ်တမ်းစီမံခန့်ခိုးရတဲ့နေရာဒီအလုပ်တွေကိုတကယ် run နေအခါကြတော့ခဏရတောင်ဆန်းစုကြည်တယောက်ထဲရပဲဒီအလုပ်တွေကိုလဲပတ်နေလဲပတ်နေသလိုဖြစ်နေတယ်သူတယောက်ထဲပဲဥဆောင်ညွန်ကြားနေသလိုဖြစ်နေတယ်ဒီအခြေအနေပေါ်မှာမူတည်ပြီးတော့သူက constitutionally ကျွန်တော် head of the state မဟုတ်ဘူးသို့တော်လည်းပဲဒါကျွန်တော်ပြည်သူတွေကသတ်မှတ်ထားတာကသူကကောင်းဆောင်လို့သတ်မှတ်ထားတယ်သူကအဲ့လိုအဲ့အတိုင်းပဲလဲကျင့်သုံးနေသလိုဖြစ်တယ်အဲ့ဒီအတွက်ဒူဒီဖက်တိုလီဒါလို့ဒီနိုင်ငံတကာတွေစာနယ်ဇင်းတွေနိုင်ငံတကာတွေကရေးကြတာဖြစ်မယ်လို့ကျွန်တော်တော့အဲ့လိုနားလည်လို့ရပါတယ်ဗျာ
တဆက်တည်းကျွန်တော်တို့မေးချင်တာမောင်တဒနာပထမစာတစုမှာမေးထားတယ်ခုနကသူကတော့အပြုသဘောအကောင်းမြင်တယ်ပေါ့နော်ဒါပေမဲ့ရခိုင်ကိစ္စဖြစ်တယ်တဒနာဖြစ်တာကိုသူလက်ခံတယ်ဒါပေမဲ့ဒီနိုင်ငံကောင်းဆောင်တောင်ဆန်းစုကြည်အပေါင်းအစိုးရအနေနဲ့ဒါကိုဖြစ်ရှင်းကြိုက်တွယ်နိုင်လိမ့်မယ်လို့သူယူဆပါတယ်လေကျွန်တော်နားလည်ကလည်းတောင်ဆန်းစုကြည်ကနိုင်ငံတကာကအရင်ကဆိုလေးစားလိုက်နာတဲ့လူတွေပေါ့နော်အဲ့တော့ပါပြပြဒီအခြေအနေကိုဒေါ်စုအစိုးရကဘယ်လောက်ထိကင်တွယ်ဖြည့်ရှင်းပြနိုင်မယ်လို့ထင်လဲကွာမှုတော
့ဟိုပေါ့တော့မောင်တဒနာသူကပြောသွားတဲ့အထဲမှာပေါ့နော်ဟိုကျွန်တော်နိုင်ငံတစုံတရာ image တက်လာတယ်ကျွန်တော်နိုင်ငံတကာဝိုင်းပြီးတော့ဟိုဘယ်လိုခေါ်မလဲဟိုလက်တွဲပြူပေါင်းဆောင်ရှင်တဲ့ပုံစံတွေပုံများလို့လဲဟမ်ပုံရှိခဲ့ရတော့အမှန်ပါပဲကျွန်တော်လည်းတကယ်ကိုမျှော်လင့်ခဲ့ပါတယ်သို့တော်လည်းဒီရခိုင်ကိစ္စအဲ့ဒီ image တစ်ခုလုံးကိုဆိုရချပြစ်လိုက်တယ်ဆိုတာကိုဒီမောင်တဒနာတတိပြုမှုကမပေါ်ဘူးလို့ကျွန်တော်ထင်ပါတယ်တွေ့မှာကျွန်တော်တို့အပြင်မှာဦးနော် perception ကအစိုးရတွေရဲ့အမြင်တွေသဘောထားတွေပုံဘူးသူတို့ပြည်သူတွေရဲ့အမြင်သဘောထားမှာမှဘာတွေမှာကျွန်တော်ပုံမှာအများကြီးရိုက်ခတ်နေရဲဆိုတာကိုကျွန်တော်ပြောချင်ပါတ
ဒါကြောင့်လည်းပဲကျွန်တော်နိုင်ငံတရုတ်နဲ့ပူနီးနီးသွားတဲ့အနေအထားလည်းရှိတယ်လက်တွေ့မှာကျွန်တော်နိုင်ငံဟိုဘောနိုင်ငံကြီးတွေအားလုံးနဲ့နိုင်ငံတကာနဲ့အားလုံးနဲ့ပြည်ပြည်လည်းဆက်ဆံရမယ့်အခြေအနေရနေပြီးတော့ကျွန်တော်ကဘက်တစ်ဖက်ကိုပို့ပြီးတော့ရင်းသွားတဲ့အနေအထားတွားတယ
်ဟုတ်ကဲ့ခင်ဗျာဥပမာမှုဆိုကျေးဇူးပါခင်ဗျာကျွန်တော်တော်ရှင်တူလှည့်ပေးချင်ပါတယ်ကိုနေဦးလင်းမလေးရှားနိုင်ငံပါကိုနေဦးလင်းဆွေးနွေးမေးမြန်းလို့ရပါတယ်ဗျာ
နံပါတ်၁ကတော့အာလာမရခင်တော့စားစုကြီးပြောခဲ့တာတွေနဲ့ဒီနေ့ပြောခဲ့တာတွေကိုပြန်သုံးသပ်ပြီးလေ့လာကြည့်ရင်ဟိုပြောင်းပြန်လို့ဖြစ်နေရပေါ့ဒါဘာကြောင့်ဒီလိုဖြစ်တာလဲဆိုတဲ့အခါကျတော့သူကဘာလဲဆိုတဲ့အခါကျတော့ state interest ခေါ်မှာပေါ့နော်နိုင်ငံတော် interest ဘက်ကိုပိုနီးစပ်လာတဲ့သဘောကြာဟိုတော့ကတော့သူကအနောက်အုပ်စုရဲ့ပံ့ပိုးမှုနဲ့တိုင်းပြည်ကိုလဲပတ်ဖို့မျှော်မှန်းပြီးတော့အများကြီးပြောခဲ့တဲ့သဘောလဲရှိကောင်းရှိလိမ့်မယ်လို့ထင်ပါတယ်နောက်တစ်ခုကကျွန်တော်တို့ဗမာလူမျိုးတွေသတိထားရမယ့်အချက်ကပါတီစုံဒီမိုကရေစီကျင့်သုံးတဲ့အခါတိုင်းမှာကျွန်တော်ရဲ့အတွေ့အကြုံများပြောရရင်အမေရိကန်သမတရွေးကောက်ပွဲနဲ့တိုက်ဆိုင်တဲ့အချိန်ကိုယ့်ရဲ့နိုင်ငံရေးရည်ကြိမ်ဟာချင့်ကြိမ်တတ်ဖို့လိုပါတယ်လို့ကျွန်တော်ပြောခြင်းနဲ့အခုကျတော့ကလင်တန်အောက်ဝါတဲ့အခါကျတော့သူ့ဘက်မှာဒေါ်ဆန်းစုကြည်ဘက်မှာရက်တဲ့လူကအနောက်အုပ်စုဘက်မှာနေဝါတဲ့သဘောရှိတယ်ကိုဖီအနန်ကိုခေါ်သွင်းလိုက်တဲ့အခါမှာသူနဲ့ကိုဖီအနန်နဲ့ညှိနှိုင်းပြီးတော့ရခိုင်ကိစ္စကိုလုံတော်လဲပဲကိုဖီအနန်ဘက်ကနေပြီးတော့သတင်းတွေကိုပေါက်ကြားတဲ့အတွေ့ဒီအာစာဆိုတဲ့အဖွဲ့ကဝဲပီပဲလုပ်ပြီးတော့နိုင်ငံကိုအတက်လုပ်လိုက်တယ်ဒီအတွေ့ကျွန်တော်တို့ဟာရခိုင်ကိစ္စနဲ့ကျွန်တော်တို့အတိုင်းဒီဒေါ်အောင်ဆန်းစုကြည်ရဲ့စီမံချက်တွေမှန်မများအောက်ဝါတယ
်ဒါနဲ့ပတ်သက်လို့ကိုစိန်ဝင်းရဲ့တုံ့ပြန်ဆွေးနွေးမှုကိုသိလိုပါတယ်အခုရခိုင်ကိစ္စဖြစ်သွားတဲ့အတွက်ကြောင့်မြန်မာနိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာလူခွင့်ရေးဒီမိုကရေစီရေးနဲ့ပတ်သက်လို့တစုံတရာအားနည်းသွားတာထိခိုက်သွားတာမျိုးရောဖြစ်နေရဲ့အနေထားရှိလားဖြစ်နေရလို့သုံးသပ်လို့ရလားကိုစိဝင်တူတုတ်လေးသုံးသပ်ပြပ
ါဖြစ်တာတော့ဥပမာပြန်ခုကျွန်တော်တို့တင်းမီဒီယာလွတ်လပ်ခွင့်ကိုကြားလာတယ်เนาะပြီးတော့ဒီလူခွင့်ရေးနဲ့ပတ်သက်ပြီးတော့ recognition နဲ့အသိမှတ်ပြုမှုတွေဒါတွေကနောက်တန်းကျောက်သွားတယ်ဘာသာကျေကျေလောင်လောင်ဖြစ်လာတယ်ဆိုတော့ national security လုံခြုံရေးဆိုတဲ့ဟာကပဲကျေကျေလောင်လောင်ဖြစ်လာပြီးတော့နှစ်ပေါင်းကြောင်များစွာတိုက်ခဲ့တဲ့လူခွင့်ရေးဆိုတာကြီးကနောက်ရောက်သွားကြတာပေါ့နော်။ဒါလည်းရှေ့ကမှပေါ်ပြီးတော့ဖြစ်လာတဲ့လမ်းကြောင်းရှိနေပါ
။ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒဲလီလန်းအစီအစဉ်ချိန်ဆက်တော်လို့ပါ။အဓိကပါဝင်ဆွေးနွေးပြီးတဲ့လူမောင်တေဒီမိုကရက်တစ်ပါတီရဲ့ဦးအောင်မိုးစောနဲ့ဒီ MGI ကကုစိန်ဝင်းတို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒဲရဲ့လီလန်းအစီအစဉ်ကိုဒီမှာပဲရန်နာွယ်ပေးပါခင်ဗျာ
။ဒါကတော့မနေ့ကညပိုင်းမှာဆွေးနွေးခဲ့ကြတဲ့ဒဲရဲ့လီလန်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အာဖရိကတိုင်းနိုင်ငံအများပြားကဒုက္ခသည်တွေ၊ရွှေ့ပြောင်းအခြေချသူတွေဟာပြိပခတွေနဲ့ဆင်းရဲမွဲတေမှုတွေကလွတ်မြောက်ပြီးပုံမှုကောင်းမွန်တဲ့ဘဝတွေကိုမျှော်လင့်ရင်းဥရောပတိုက်ဖက်ကိုအလုံးရင်းနဲ့ထွက်ခွာကြပါတယ်။အများအားဖြင့်မြောက်အာဖရိကတိုက်ကနေလစ်ဗျားနိုင်ငံစီကိုသွားကြပါတယ်။ရာဇဝတ်ခိုင်းတွေဟာသူတို့ရဲ့သားကောင်အဖြစ်အဲ့ဒီရွှေ့ပြောင်းနေထိုင်သူတွေကိုပိတ်မှတ်ထားလာကြပြီးလင်းကျွန်းဖြစ်အုံချမှုအရမအလုတ်စေခိုင်းမှုကိုရင်းအင်္ကာတွေကိုထုတ်ယူရောင်းချမှုနဲ့ကျွန်းပြုတ်စေခိုင်းမှုတွေဟာသူတို့ရဲ့စီးပွားရှာတဲ့နီလန်တွေဖြစ်လာသလိုအဲ့ဒီလိုလူမဆန်တဲ့လုပ်ရက်တွေဟာအကန့်အသတ်အတားဆီးလည်းမရှိဘူးလို့ကုလသမဂ္ဂတွင်ရည်မှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်။လစ်ဗျားနိုင်ငံမှာရွှေ့ပြောင်းအခြေချနေထိုင်သူတွေအပေါ်နိုင်ငံတကာကပြန်ပြီးသတိထားလာမိစေတာကတော့အာဖရိကတိုက်ကရွှေ့ပြောင်းအခြေချသူတွေကိုနေရာအတိအကျဖော်ပြလို့မရပဲလစ်ဗျားနိုင်ငံအနှံ့ကြေးကျွန်တွေအဖြစ်ရောင်းစားခံနေရကြောင်းမကြသေးခင်ကပဲ CNN သတင်းဌာနကရေးသားဖော်ပြခဲ့တာကြောင့်ဖြစ်ပါတယ်။ရွှေ့ပြောင်းနေထိုင်သူတွေဟာအမေရိကန်ဒေါ်လာ200လောက်နဲ့ရောင်းစားခံနေကြရတယ်လို့ဆိုထားပါတယ်။အထောက်ထားမဲ့ခိုးသွင်းလာကြတဲ့ရွှေ့ပြောင်းနေထိုင်သူတွေဟာနိုင်ငံအတွင်းသူတို့ရဲ့ခီးစုံဒေတာကိုရောက်ဖို့ဒါမှမဟုတ်လစ်ဗျားကတစင်တခြားနေရာကိုဆက်သွားဖို့နဲ့မကြာခဏဆိုသလိုသူတို့ကိုခေါ်သွင်းလာတဲ့ပွဲစားတွေကိုပေးရမယ်အကျွေးပမာဏကများလွန်းလို့တရားမဝေလူမှောင်ခိုးကုန်ကူးခံရဖို့မတရားနှိပ်စက်ခံရဖို့နဲ့တခြားရာဇဝတ်ပြစ်မှုတွေကျူးလွန်ခံကြရဖို့ကူကယ်ရမဲ့စွာနဲ့အလွန်လွယ်ကူနေပါတယ်တချို့သောတရားမဝင်ခိုးသွင်းခံရသူတွေဟာယာယီတဲခိုရာဒါမှမဟုတ်သူတို့ရဲ့ခရီးစုံမှာလိင်ကိစ္စသို့မဟုတ်အလုတ်သမားတွေအဖြစ်ကုန်ကူးခံရဖို့ပြစ်မှတ်ထားခံရနိုင်ပါတယ်။လီဗျာအစိုးရဟာအခုလိုလူကုန်ကူးကြောင့်ဆွတ်ဆွဲခံရသူတွေကိုတယောက်ချင်းစုံစမ်းစစ်ဆေးမှုတွေစတင်ခဲ့ပြီးပြစ်မှုကျူးလွန်သူတွေကိုဖမ်းဆီးဖို့ထိုက်တဲ့နယ်ပြစ်ဒဏ်ပေးဖို့ကြိပေးထားပါတယ်။ အမေရိကန်ပြည်ထောင်စုကအဲ့ဒီကြိုးပမ်းအားထုတ်မှုတွေအတွက်အခိုင်အမာထောက်ခံတယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးမှာလီဗျာအစိုးရအတွက်အရေးပါတဲ့မိတ်ဖက်နိုင်ငံအဖြစ်လည်းသဘောထားပါတယ်။ဒါ့အပြင်ဒုက္ခသည်တွေရွှေ့ပြောင်းနေထိုင်သူတွေနဲ့လီဗျာနိုင်ငံအတွင်းချုပ်နှောင်ခံထားရသူတွေအတွက်လူသားချင်းစာနာမှုအကူအညီပေးတဲ့အစီအစဉ်တွေကိုလည်းဆက်လက်ထောက်ပံ့ကူညီပေးမှာဖြစ်ပါတယ်။အမေရိကန်ဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက် 3P လို့ခေါ်တဲ့တရားစွဲခြင်း၊ကာကွယ်စောင့်ရှောက်ခြင်းနဲ့ကြိုတင်ကာကွယ်ခြင်းဆိုတဲ့လုပ်ငန်းတွေမှာအဓိကထားပြီးဆောင်ရွက်နေပါတယ်။ရာဇဝတ်မှုတွေကိုပိုးပြီးကောင်းမွန်တဲ့နိလန့်တွေနဲ့ကာကွယ်တားဆီးနိုင်ရမှာပြိပက္ခတွေနဲ့လူကုန်ကူးခံရမဲ့ခိုကိုးရာမဲ့သူတွေရဲ့ဈာကဆက်နွယ်ပတ်သက်မှုကိုပထမဆုံးနေရာကစပြီးပိုးပြီးနားလည်လာအောင်လေ့လာဖို့သုတေသနလုပ်ငန်းအတွက်ရန်ပုံငွေတွေချထားပေးပါတယ်။ပြိပက္ခဖြစ်ရာခြေနေဈာကဒုက္ခရောက်သူတွေကိုဘယ်သူဘယ်ဝါဆိုတာချက်ချင်းရှာဖွေဖော်ထုတ်ပြီးကူညီခြင်းအပြင်ခိုကိုးရာမဲ့သူတွေကိုကာကွယ်စောင့်ရှောက်နိုင်လိမ့်မယ်လို့လည်းယုံကြည်ပါတယ်။ဒါအပြင်လူကုန်ကူးသူတွေကိုလည်းတရားရုံးတင်ပြီးထိုက်တင့်တဲ့ပြည်တံစီရင်ချက်ချမှတ်ခြင်းအပြင်လည်းလူကုန်ကူးမှုတွေကိုထိန်းချုပ်ပါတယ်။တရားဥပဒေစိုးမိုးရေးဆောင်ရွက်ရာမှာအလုံးစုံအောင်မြင်ဖို့အတွက်ဆိုရင်လူကုန်ကူးမှုတွေမှာဒုက္ခရောက်သူတွေကိုဗဟိုပြုချဉ်းကပ်ပြီးတရားရုံးတင်စစ်ဆေးဖို့ကအရေးကြီးပါတယ်။အဲ့ဒီအထက်မှာအစိုးရတွေအနေနဲ့လူကုန်ကူးသူတွေကိုသာအရေးယူနိုင်ရေးဆောင်ရွက်ရမှာဖြစ်ပြီးလူကုန်ကူးခံရသူဒုက္ခသည်တွေကိုတရားစွဲဆိုအပြစ်ပေးဖို့မဟုတ်ပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်ရဲ့အမြဲတမ်းကိုယ်စားလှယ်နီကီဟေးလီကပြောပါရတယ်။အဲ့ဒီလိုလူကုန်တိုက်ခါကိုထိပါစော်ကားတဲ့ရိုင်းစိုင်းရုပ်မာမှုတွေကိုအဆုံးသတ်ရေးအတွက်ကျမတို့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမိတ်ဆွေနိုင်ငံတွေနဲ့အတူတကွပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်လို့လည်းမစ်ဟေးလီကပြောသွားခဲ့ပါတယ်ရှင်။
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
။တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အာဘိုမဟုတ်ကြောင်းထပ်မံပြီးတော့အတည်ပြုလိုပါရခင်ဗျာ။ VOA မြန်မာပိုင်းကဗိုလ်ထူးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်အတန်းလွှင့်နေပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့ပက်ထင်းတက်ဒုံးကျည်အစီအစဉ်တွေမှာပါဝင်ပတ်သက်မှုနဲ့မြောက်ကိုရီးယားအစိုးရအရာရှိကြီးနှစ်ဦးကိုအမေရိကန်ပြည်ထောင်စုကအရေးယူတန်းခတ်လိုက်ပါတယ်။ကင်ဂျုံစစ်နဲ့ရီပျုံချိုးတို့နှစ်ဦးဟာမြောက်ကိုရီးယားရဲ့တရားမဝင်လက်နက်စီမံကိန်းတွေအတွက်အဓိကဥဆောင်သူတွေဖြစ်ကြောင်းအမေရိကန်ဗန်နိုင်းရေးဌာနကကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားအနေနဲ့တရားမဝင်ငွေမစုဆောင်နိုင်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားပေါ်ပြင်းထန်တဲ့ဒဏ်ခတ်မှုအသစ်ချမှတ်ဖို့တောက်ကြနေတခဲနဲ့အတီးပြုတ်ပြီးနောက်မှာပဲအမေရိကန်ကအခုလိုအရေးယူလိုက်တာပါရုရှားကစီစဉ်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုသူတို့တက်မှာမဟုတ်ဘူးလို့ Syria သဘုံအဖွဲ့40ကနေကြေညာလိုက်ပါတယ်ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ပေါ်မှာအသာစီးရအောင်ရုရှားဘက်ကအကြမ်းနဲ့လုပ်နေတာလို့သဘုံအဖွဲ့တွေကပြောဆိုလိုက်ပြီးလာမယ့်လအတွင်းရုရှားနိုင်ငံဆိုချီမြို့မှာကျင်းပမယ့်ဆွေးနွေးပွဲကိုတက်ဖို့ညှင်းပယ်ပါတယ်အီဂျစ်နိုင်ငံဆိုင်းနန်ကျွန်းဆွေမှာ2013စစ်တပ်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်မှုမှာပေါ်ဝင်သူအစ္စလာမစ်စစ်သွေးကြွ15ရာခိုင်အင်ကာနစ်မှာအာဏာပိုင်တွေကကွပ်မျက်လိုက်ပါတယ်။ကိုင်ရိုနိုင်ငံမြောက်ပိုင်းအချင်းတော်နှစ်ခုမှာအင်ကာနစ်ကစစ်သွေးကြွ15ရာစလုံးကိုကျိုးပေးကွပ်မျက်ခဲ့ပါတယ်။တရုတ်မြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးတိုးမြင့်လာစေဖို့ UAP 16ကြိမ်မြောက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးပြပွဲကိုတရုတ်နိုင်ငံယူနန်ခင်အရှိတောင်ပိုင်းဒေဟောင်းဒေသမှာအင်ကာနီကစတင်ဖွင့်လှစ်ပါတယ်။ဒီပြပွဲကိုမြန်မာထိုင်းနဲ့ဗီယက်နမ်နိုင်ငံကကုမ္ပဏီပေါင်း300နီးပါးလာပါတယ်။ဒီဇင်ဘာ26ရက်နေ့ကအိန္ဒိယသမုဒ္ဒရာတွင်ဆူနာမီရေလိုင်းတိုက်ခတ်ခဲ့တဲ့73နှစ်ပြည့်နှစ်ပတ်လည်ပါ2004ခုဒီဇင်ဘာ26မှာဖြစ်တဲ့ဆူနာမီရေလိုင်းတန်ကြောင့်မြန်မာထိုင်းအင်ဒိုနီးရှားသီရိလင်္ကာနဲ့အိန္ဒိယပါဝင်နိုင်ငံပေါင်း9နိုင်ငံကလူပေါင်း2000လောက်သေဆုံးခဲ့ရပါတယ်
။နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါ်ခင်မျိုးသက်ကြီးညာတော်တာဖြစ်ပါရခင်ဗျာ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရမန်ဖြစ်ပါရ။နိုင်ငံတကာသောတာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါရယ်ကျွန်တော်ဆက်မှုပါ
This program has come to you from the Voice of America, Washington.